Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOE American တံမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်နိုဝင်ဘာလ9ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုနံနက်6နာရီကနေ9နာရီအထိ American ပြည်အောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ30နဲ့40 49တို့ကနေဖမ်းယူနားဆင်နိုင်ကြသလို Facebook အသုံးပြုသူတွေအတွက် VOE ရဲ့ Facebook စာမျက်နှာပေါ်ကလည်းဓာတ်ရိုက်အချိန်နဲ့တပြေးညီနားတော်တာဆင်နိုင်ကြပါလိမ့်ခင်ဗျာ။နော်ဆမ်မိုးပြပါအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါဒီမနေ့ခင်သတင်းတွေကိုမတ်ခွာညွန့်နဲ့အတူကြေညာပေးမှာပါဒီမိုကရက်တစ်ပါတီတမရလောင်ဟီလရီကလင်တန်ရဲ့အီးမေးလ်ဆာဗာမှာနောက်ထပ်ဆစ်ဆွေးမှုတွေမှာယာစွေးမှုမြောက်တဲ့အနေအထားမျိုးမတွေ့ရတဲ့အတွက်သူဇူလိုင်လတုန်းကပြောဆိုခဲ့တာကိုဘာမှမပြောင်းလဲဘူးလို့ FBI အကြီးအကဲကပြောကြားလိုက်ပါတယ်ဆီးရီးယားနိုင်ငံမြောက်ပိုင်းကရက်ကာမြို့ကိုပြန်ပြီးတိမ့်ပိုက်ဖို့အတွက်ကတ်စစ်ဦးဆောင်တဲ့ဆီးရီးယားတပ်တွေဟာတနင်္လာနေ့မှာပဲစပြီးထိုးစစ်ဆင်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးရေ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာဒီမနေ့ခင်းနားဆင်ကြမယ့်အစီအစဉ်တွေထဲမှာဆိုရင်တော့
သူ့ကိုလည်းရဲစားမှာရမန်သူ့မိန်နဲ့နားလည်းသက်သွေးဦးတွေကြားလို့ပြီးရတယ်ဒါမဲ့ဘာပြောကြည့်ရင်ယုံတင်လာတယ
်ဒါကတော့တက်မလို့ကနေဆွဲချက်တင်ခံထားရသည်ဖြစ်တဲ့ NLD အောင်နိုင်ရေးအဖွဲ့ဝင်ဦးမျိုးရန်အောင်တင်းရဲ့အမှုနဲ့ပတ်သက်ပြီးတော့ NLD ရဲ့ဘိုးအလုံးမှုဆောင်ကော်မတီဝင်ဦးညံဝင်ပြောဆိုသွားတာဖြစ်ပါတယ်ဒီအကြောင်းတင်ပြထားတဲ့သတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရမှာပါဒါ့အပြင်သတင်းစာဆရာဦးစီစုအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာမြန်မာရေးရာဆွေးနွေးခန်းအစီအစဉ်နဲ့ကမ္ဘာတစ်လွှာထူးခြားဆန်းပြစတဲ့ပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးဦးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်ခွာညူတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဟီလရီကလင်တန်ရဲ့နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့စဉ်ကရုံးကိစ္စတွေကိုကင်တွယ်ကိုယ်ပိုင်အီးမေးလ်ဆာဗာမှာအသုံးပြုခဲ့တာနဲ့ပတ်သက်ပြီးနောက်ထပ်ဆစ်ဆဲမှုတွေမှာရာဇဝတ်မှုမြောက်တဲ့အနေအထားမျိုးမတွေ့ခဲ့ရတဲ့အတွက်သူဂျန်လိုင်လာတော့ကပြောဆိုခဲ့တဲ့ဆုံးဖြတ်ချက်ကိုဘာမှပြောင်းလဲပြင်မှာမဟုတ်ဘူးလို့ FBI Director James Comey ကလွှတ်တော်မှာထွက်ဆိုခဲ့ပါတယ်။ Mrs. Clinton ရဲ့လက်ထောက်ဖြစ်သူ Huma Abedin ရဲ့ခင်မွန်းဖြစ်သူ American အောက်လွှတ်တော်အမတ်ဟောင်း Anthony Weiner နဲ့ဆက်နွယ်ပတ်သက်နေတဲ့ email အသစ်တွေကို FBI ကပြန်လည်ဆစ်ဆဲခဲ့ပြီးတဲ့နောက်မှာ DirectorJames Comey ကတနင်္လာနေ့ညနေပိုင်းမှာအခုလိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဇူလိုင်လတုန်းကထုတ်ပြန်ချက်ထဲမှာတော့ Mrs. Clinton ဟာကန့်သက်အချက်လက်တွေကိုကင်တွေရမှာတိတ်ကိုပေါ့ယော်လွန်းတာကိုတွေ့ရပေမဲ့ရာဇဝတ်မှုမြောက်စေတဲ့လုပ်ရက်ကိုရည်ရွယ်ချက်ရှိရှိနဲ့လုပ်ခဲ့တာမျိုးတစ်ခုမှမတွေ့ခဲ့ရဘူးလို့ Mr. Comey ကလွှတ်တော်ရှင်းမောင်းမှာထွက်ဆိုခဲ့တာဖြစ်ပါတယ်။
အမေရိကန်မှာနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့တမရနဲ့လွှတ်တော်ရွေးကောက်ပွဲတွေအတွက်မက်ဆန္ဒရှင်တွေမဲပေးကြတဲ့အခါနိုင်ငံတကာကရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကမဲပေးတဲ့အခြေအနေတွေကိုစောင့်ကြည့်နေကြမှာဖြစ်ပါတယ်။အမေရိကန်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာကြမဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဟာရွေးကောက်ပွဲတွေကိုကာလကြာရှည်စွာစောင့်ကြည့်ခဲ့ကြတဲ့အဖွဲ့အစည်းတွေဖြစ်ပေမဲ့အစစ်လာအဖြစ်တော့အမေရိကန်ရဲ့ရွေးကောက်ပွဲမဟုတ်ဘဲတခြားနိုင်ငံတွေကရွေးကောက်ပွဲတွေကိုသာစောင့်ကြည့်ကြသူတွေဖြစ်ပါတယ်။ရွေးကောက်ပွဲကိုစောင့်ကြည့်ပေးဖို့အမေရိကန်အစိုးရကဖိတ်ခေါ်ထားတဲ့ပထမဖွဲ့ကတော့ OAS လို့ခေါ်တဲ့အဖွဲ့ဝင်35နိုင်ငံပါအမေရိကတိုက်နိုင်ငံများအဖွဲ့ဖြစ်ပြီးဒီအဖွဲ့ရဲ့ဌာနချုပ်ဟာအမေရိကန်သမ္မတအင်ပြူတော်နဲ့မလှန်မကန်မှရှိပါတယ်။ကမ္ဘာတဝန်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်ပေါ်လာရေးအတွက် OAS ရဲ့အဖွဲ့ရဲ့လုပ်ငန်းတွေကိုအမေရိကန်အစိုးရကတံပိုးထားကြောင်းဒီမိုကရေစီစနစ်အတွက်အရေးပါတဲ့လုပ်ငန်းစဉ်ကိုပံ့ပိုးပေးတဲ့အနေနဲ့အခုလိုရွေးကောက်ပွဲကိုလေ့လာဖို့ OAS အဖွဲ့ကိုဖိတ်ကြားတဲ့အတွက်ကြိုဆိုကြောင်းအဖွဲ့ရဲ့ကိုယ်စားလှယ် Kevin Sullivan ကပြောပါတယ်။2012ခုနှစ်အမေရိကန်ရွေးကောက်ပွဲနဲ့တခြားအမေရိကန်ရွေးကောက်ပွဲ6ခုလိုကိုစောင့်ကြည့်လေ့လာဖို့အရင်ကဖိတ်ကြားခံခဲ့ရတဲ့ OSCE ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကလည်းအခုနှစ်2016ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့ထပ်မံဖိတ်ကြားခံရပါတယ်။ဒီအဖွဲ့ဟာ OAS အဖွဲ့ထက် GP ရွေးကောက်ပွဲစောင့်ကြည့်လေ့လာသူပေါင်း600ရှိတဲ့အဖွဲ့အစည်းဖြစ်ပါတယ
်။ IS စစ်သည်ကြော်ရင်2014ခုနှစ်ခရဲကတင်ယူထားပြီးသူတို့ရဲ့ဌာနချုပ်ထုတ်ထားတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကရက်ကာမြို့ကိုပြန်လည်သိမ်းပိုက်ဖို့အတွက် American တပ်တွေရဲ့လေကြောင်းနဲ့စီးရီးယားပြည်မှုတွေကိုရယူပြီးကတ်စ်တွေဥဆောင်တဲ့စီးရီးယားတပ်တွေကတနင်္လာနေ့မှာစတင်ပြီးထိုးစစ်ဆင်ခဲ့ပါတယ်။ဒီထိုးစစ်ဆင်မှုကိုတနင်္လာနေ့မှာစတင်လိုက်ကြောင်း SDF Syria Democratic တပ်ဖွဲ့တပ်မှုကကြေညာခဲ့တာပါ။ IS စစ်သွေးကြချေမုံရင်ဆိုင်ရာ American အကြီးအကဲကလည်းကတ်စ်တွေဥဆောင်တဲ့ SDF အဖွဲ့ဟာ Arab တိုက်ခိုက်ရေးသမားတွေပါပါဝင်ပြီး American ရဲ့လေကြောင်းအကူအညီကိုရယူပြီးထိုးစစ်ကိုစတင်လိုက်ကြောင်းအတည်ပြုပြောဆိုပါတယ်။MMR ရှိတဲ့ American တန်ယုံက Brett McCook ကလည်း Record ထိုးစစ်ဆင်မှုကိုအဆင့်လိုက်လှုပ်ဆောင်လာဖြစ်ပြီး ပထမဦးဆုံးအထူးကြံဖြစ်အောင်လုပ်မယ်အဆင့်ကိုတနင်္ဂနွေနေ့မှာစတင်ကြောင်းပြောပါတယ်။နောက်အဆင့်တွေဆက်လုပ်ပြီးအားရစစ်သွေးကြွတွေရက်ကာမှာမရှိစေဖို့အတွက်ဆက်ပြီးလှုပ်ဆောင်မယ်လို့လည်းပြောပါတယ်။ဒီထိုးဆက်တဲ့စတင်တာနဲ့ပတ်သက်ပြီး American ပူးတွဲစစ်ဦးစီးအရာချစ်ကြုံများရဲ့အလက်ကျဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Danford ဟာတနင်္ဂနွေနေ့မှာတူရကီမြို့တော်ကိုသွားရောက်ပြီးတူရကီစစ်ဖက်အကြီးအကဲနဲ့ဆွေးနွေးပြောဆိုမှုတွေကိုလုပ်ခဲ့တယ်လို့လည်းမက်ကော့ကပြောပါတယ်
တူရကီနိုင်ငံရဲ့အဓိက Pro Kurdish Party HDP ရဲ့ပူးတွဲခေါင်းဆောင်နှုတ်ဦးအပါအဝင်လွှတ်တော်အမတ်9ဦးကိုပထမဆုံးအကြိမ်ဖမ်းဆီးလိုက်တဲ့အတွက်လွှတ်တော်ကနှုတ်ထွက်မယ်လို့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။တူရကီဝန်ကြီးချုပ်ဘန်နာလီယယ်ဒီဒီရမ်ကရုပ်မြင်သံကြားမိန့်ခွန်းမှာဒီတိုင်းလာမကြခင်မှာဒီလောက်ရအမာကိုပြန်လဲပြင်ဆင်ဖို့ပြောကြားခဲ့ပြီးလွှတ်တော်ထဲမှာသူတို့စန္ဒရှိရာကိုပြောဆိုနိုင်ကြောင်းဒါပေမဲ့ဘယ်နိုင်ငံရေးသမားမှကိုယ့်ရဲ့အာဏာကိုအလွဲသုံးစားလုပ်ပြီးအကြမ်းဖက်မှုတွေကိုအကာအကွယ်ယူလို့မရဘူးလို့လည်းထက်လောင်းပြောကြားခဲ့ပါတယ်ဒီဖန်ဆီးမှုတွေကြောင့် NATO အဖွဲ့ဝင်ဖြစ်ပြီးဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ဖို့အတွက်ရည်မှန်းထားတဲ့တူရကီနိုင်ငံရဲ့ဒီမိုကရေစီရည်ရည်နဲ့ပတ်သက်လို့အနောက်အုပ်စုမဟာမိတ်နိုင်ငံတွေကြားမှာစိုးရိမ်မှုတွေမြင့်တက်လာခဲ့ပါတယ်။တူရကီသမ္မတရီဆက်တေယပ်အာဒိုဝန်ကတော့မတရားအသိဉာဏ်ထားတဲ့ခတ်အလုံသမားပါတီ PKK ကိုဥရောပကထောက်ခံပြီးလက်နက်ပေးနေတဲ့အကြောင်းတင်းတွင်နေ့ကဆွဆဲလိုက်ပြီးသူ့ကိုအာနာရှင်လို့ခေါ်ရင်လည်းဂရုမစိုက်ဘူးလို့ပြောခဲ့ပါတယ်။
ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618.5နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဟောင်ကောင်မှာလွတ်လပ်မှုရှိဖို့တက်ကြွလှုပ်ရှားတဲ့လွှတ်တော်မှတွင်နဲ့ပတ်သက်ပြီးတရုတ်ပြည်မှာအစိုးရကဂျန်ဝင်ပြီးဆောင်ရွက်မယ့်အနေအထားမျိုးပြသလာတာကိုကန့်ကွက်တဲ့အနေနဲ့တနင်္ဂနွေနေ့ကဟောင်ကောင်မှာဒေသခံထောင်ပေါင်းများစွာဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကိုရဲကငေးဝေနဲ့ပတ်ဖြန်းပြီးနံပါတ်တုပ်တွေနဲ့ဖြုတ်ခွင်းခဲ့တဲ့အပြင်ဆန္ဒပြသူတချို့ကိုပါဖမ်းဆီးခဲ့တာပါ။အသက်ရွေးကောက်တင်းမြောက်တာခံရတဲ့ဟောင်ကောင်လွှတ်တော်အမတ်2ဦးရဲ့ပြီးခဲ့တဲ့လကျန်းသက်စာချိန်ဆပွဲအခမ်းအနားမှာသူတို့ကပြည်မတည်အစိုးရကိုဆန့်ကျင်ကြောင်းပြသခဲ့ကြတာဖြစ်ပါတယ်။ဟောင်ကောင်လွတ်လပ်ရေးတောင်းဆိုနေတဲ့သူတို့ရဲ့လုပ်ရဟာအမျိုးသားလုံခြုံရေးကိုချိန်ချောက်မှုရှိနေတာမို့ဒါကိုပြည်မအစိုးရအနေနဲ့အရေးယူဖို့ဟောင်ကောင်ကလက်ရှိအုပ်ချုပ်ရေးကော်မတီရဲ့ကြေညာချက်ကိုတရုတ်အစိုးရဆင်ဝါသတင်းမှာစနေနေ့ကဖော်ပြခဲ့တာဖြစ်ပါတယ်။တရုတ်ပြည်မအစိုးရကဝင်ဆွမဲ့အနေထားကိုဆန့်ကျင်တဲ့ဒေသခံထောင်ပေါင်းများစွာတနင်္လာနေ့မှာဟောင်ကောင်မြို့လည်ကိုချီတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးဒါဟာဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့တရားရေးလွတ်လပ်ခွင့်ကိုရော့ပေါင်းအောင်လုပ်တာလို့ပြောကြပါတယ်။
ပြည်ထောင်ဝန်ကြီးချုပ်ထရီဆာမေဟာပြီးခဲ့တဲ့ဇူလိုင်လရာဒူးလက်ခံယူချိန်ကစလို့ဥရောပသမဂ္ဂပြင်ပနှစ်နိုင်ငံဆက်ဆံရေးဆိုင်ရာပထမဆုံးခီးစဉ်ဖြစ်အိန္ဒိယနိုင်ငံကိုသွားရောက်ခဲ့ပါတယ်။ကမ္ဘာစီးပွားရေးအမြန်ဆုံးဖွံ့ဖြိုးလာနေတဲ့အိန္ဒိယနိုင်ငံစီနှစ်ရက်တာခီးစဉ်အတွင်းသူနဲ့အတူအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းရှင်တွေပါတဲ့ကိုယ်စားလှယ်တစ်ဖွဲ့လိုက်ပါသွားခဲ့ပြီးဝန်ကြီးချုပ်မေဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံဖို့ရှိသလိုစက်မှုလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံပါလိမ့်မယ်။ဗြိတိန်နိုင်ငံအနေနဲ့ဥရောပသမဂ္ဂကဒီအပီးတိုင်ထွက်ခွာသွားမဲ့2019ခုနှစ်လောက်အထိတခြားနိုင်ငံတွေနဲ့အပြန်အလှန်စီးပွားရေးဆိုင်ရာသဘောတူညီချက်တွေကိုလက်မှတ်ရေးထိုးနိုင်မှာမဟုတ်ပေမဲ့ဝန်ကြီးချုပ်မေရဲ့အိန္ဒိယခီးစဉ်ဟာဗြိတိန်ရဲ့စီးပွားရေးမိဖက်အစ်ကိုရှာဖွေတဲ့ခီးစဉ်ဖြစ်ရှုမြင်ကြပါတယ်
။အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်ဝန်ကျင်မှာဒီရက်ပိုင်းတွင်လူသေးဆုံးနိုင်လောက်စေတဲ့ထိဆိုးရတဲ့လေးလူညဉ့်ညမ်းမှုဖြစ်နေတဲ့ဒဋ္ဌိပေးချက်တွေထွက်ပေါ်လာတာမို့ကျောင်းတွေကိုပိတ်ထားလိုက်ရတယ်လို့ဆောက်လုပ်ရေးလုပ်ငန်းတွေကိုရပ်ဆိုင်းထားပြီးကျောင်းမီးသွေးလောင်စာတုံဖျက်စစ်ဓာတ်ပိတ်ဆက်ုံတွေကိုပါယာယီပိတ်ထားခဲ့ပါတယ်။ New Delhi တဝက်ကလေးလူထဲမှာ WHO ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့အန္တရာယ်ရှိတဲ့အမှုန်ပါမှုဟာစိတ်ချရတဲ့အဆင့်အောက်အဆ30ကျော်လောက်ညွန်နေနေတာတွေ့ရတဲ့အတွက်အရေးပေါ်အဆင့်သတ်မှတ်ပြီးအရေးယူဆောင်ရွက်လာတာဖြစ်ပါတယ်။စာတင်ကျောင်းတွေကို3ရက်ပိတ်ထားမှာဖြစ်ပြီးဆောက်လုပ်ရေးလုပ်ငန်းတွေကိုတော့9ရက်ကြာရပ်နားထားမှာပါ။
ဖန်လွင်ဓာတ်ငွေထုတ်လုပ်မှုနဲ့ပတ်သက်လို့ကမ္ဘာတဝန်းကသဘောတူညီချက်အပေါ်မှာအမေရိကန်ရဲ့အခန်းကဏ္ဍကိုအဓိကတက်ရောက်မှုဖြစ်လာနိုင်တဲ့အမေရိကန်သမ္မတရွေးကောက်ပွဲကျင်းပချိန်နဲ့တိုက်ဆိုင်ပြီးကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာဆွေးနွေးပွဲကိုတနင်္လာနေ့မှာကျင်းပပါတယ်။မနစ်ကပြင်သစ်မှာရတဲ့ရာသီဥတုပြောင်းလဲမှုနဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လွှင့်မှုဆိုင်ရာသဘောတူညီချက်အပေါ်မှာသမ္မတလောင်းတွေဖြစ်တဲ့ Clinton နဲ့ Trump တို့မတူကွဲပြားတဲ့အမြင်တွေပြောဆိုခဲ့ကြပေမဲ့တခြားနိုင်ငံတွေရဲ့ကိုယ်စားလှယ်တွေကတော့သူတို့သဘောထားတွေကိုပွင့်ပွင့်လင်းလင်းပဲထုတ်ဖော်ခဲ့ကြပါတယ်။
ဒါကတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မက်ခွန်ညိုတို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်။အခုရင်ဆုံးတော့ NLD ရဲ့ပါတီဝင်တူဦးဖြစ်တဲ့ဦးမျိုးရန်အောင်တင်းရဲ့အမှုအခြေအနေကို တင်ပြထားတဲ့သတင်းတော်ကိုတင်ဆက်ပေးပါမယ်။တက်မတော်ကနေဆွေးချက်တင်ခံထားရပြီးတော့ထင်းထင်းခံထားရတဲ့ NLD ပါတီရဲ့ဗဟုအောင်နိုင်ရေးအဖွဲ့ဝင်ဦးမျိုးရန်အောင်သိန်းရဲ့အမှုတွေဥဒေနီးတန်းရခုခံကာကွယ်ဖို့ပြင်ဆင်ထားတဲ့ကြောင်း NLD ပါတီရဲ့တာဝန်ရှိသူတွေဘက်ကပြောကြားလိုက်ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုဝေဖန်ပုတ်ခတ်ရေးသားခဲ့တဲ့အတွက်တက်မတော်ကကနေပြီးတော့ဦးမျိုးရန်အောင်သိန်းကိုဆက်သွယ်ရေးပုံမှန်နဲ့ဆွေးချက်တင်ထားပြီးတော့လှိုင်ရေးစခန်းမှာချုပ်နှောင်ထားပါတယ်။ကျောင်းစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ကိုမျိုးရန်အောင်သိန်းရဲ့အမှုနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘက်ကတရားဥပဒေနဲ့အညီခုခံကာကွယ်သွားမှာဖြစ်တယ်လို့ပါတီဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးညံဝင်းက VOA ကိုခုလိုပြောပါတယ
်။သူ့ကိုလည်းဆာမယမန်သူ့မိန်းနဲ့နားရတယ်ဆက်သွယ်ဥဒေရလို့ပြရတယ်။ဒါပေမဲ့ဘာပြောစီစီရုံးတင်လာတဲ့ခါကျရင်တော့ကျွန်တော်တို့သူ့ကိုခုခံကာကွယ်ဖို့ဦးဒေရကူအားကောင်းပါအစီအစဉ်လုပ်ထားပါတယ
်။နိုဝင်ဘာလ3ရက်နေ့နေ့လယ်ပိုင်းယူစနာဟိုတယ်ကော်ဖီဆိုင်မှာမိတ်ဆွေနှစ်ဦးနဲ့ထိုင်နေတဲ့ကိုမျိုးရန်အောင်သိန်းကိုရန်ကုန်တိုင်းစစ်ထာနာချုပ်ကတက်မတော်အရာရှိဦးဆောင်တဲ့ရဲတပ်ဖွဲ့ကနေလာရောက်ပြီးဖမ်းဆီးခဲ့တာပါ။ကိုမျိုးရန်အောင်သိန်းကိုလက်ရှိထိန်းသိမ်းထားတဲ့အခြေအနေနဲ့ပတ်သက်လို့လှိုင်ရဲစခန်းကတာဝန်ရှိသူတဦးကနေ VOA ကိုအခုလိုပြောပါတယ
်။လှိုင်ရဲစခန်းရှုံမှာပဲယမန်ယူပြီးရှုပ်ထားတယ်။၄ရက်ပေါ့၄ရက်ရှိပြီပေါ့ဒီနေ့မနက်နဲ့ဆိုသူယုံချင်းကကိုရနေ
တီးခဲ့တဲ့လာဇန်ပိုင်းကရခိုင်ပြည်နယ်မောင်းတောမြို့နယ်မှာရှိတဲ့နယ်ဆက်လုံခြုံရေးကင်းစခန်း၃ခုအကြမ်းဖက်တိုက်ခိုက်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်၉ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့တာဝန်အရှိဆုံးပုဂ္ဂိုလ်ဟာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဖြစ်ပြီးတာဝန်ကနေနှုတ်ထွက်ပေးဖို့ကိုမျိုးရန်အောင်သိန်းကသူ့ရဲ့ Facebook စာမျက်နှာမှာဝေဖန်ရေးသားခဲ့ပါတယ်ဒီရေးသားချက်အပေါ်မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအတရေပြက်စီပြီးထိခိုက်ညစ်နာစေတဲ့အတွက်ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးနဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ဒုဗိုလ်မှူးကြီးလင်းထွန်းကတရားလိုပြုလုပ်ပြီးလှိုင်ရဲစခန်းမှာအောက်တိုဘာလ31ရက်နေ့ကအမှုဖွင့်တိုင်ကြားခဲ့တာဖြစ်တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။ဆက်သွယ်ရေးပုံမှန်66ကားကြီးဟာနိုင်ငံသားတဦးရဲ့လွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်ထားတာဖြစ်ပြီးဒီမိုကရေစီစံနှုန်းစံထားနဲ့မကိုက်ညီဘူးလို့နိုဝင်ဘာလ၄ရက်နေ့ကလှိုင်မြို့နယ်တရားရုံးမှာလာရောက်ပြီးယမန်ယူချင်းအတွင်းကိုမျိုးရန်အောင်သိန်းကသတင်းထောက်တွေကိုအခုလိုပြောသွားပါတယ
်။နိုင်ငံသားတယောက်ရဲ့လွတ်လပ်စွာပြောဆိုပေါ်ထွက်ပိုင်ခွင့်ပေါ့နော်။ဒါကဒီမိုကရေစီမှာရေးကြီးဆုံးကဘယ်နိုင်ငံလဲဆိုတော့ဒီမှာနိုင်ငံကိုစစ်မဲ့တဲ့ဒီမိုကရေစီနောက်ရောက်စေချင်တယ်ဆိုလို့ရှိရင်ဒီခုကြီးကိုနိုင်ငံသားနိုင်ငံကိုပေးရမယ်။နော်ဒါအရန်ရေးကြီးပါပဲ။ဟုတ
်ပါတော့ခဏလေးပါပဲ
။ဘလို့ပဲဘလို့ချင်းနေဖြစ်ပလိစေနိုင်ငံသားတယောက်ကသူစံနာပေါ်တော့ဝင်ရှိရမယ်သူပြောပိုင်ခွင့်ရှိရမယ်နော်သူမြင်တာကိုသူရှိတော့သူမြင်တဲ့ချက်တော့နေပြောပိုင်ခွင့်ရှိရမယ်နော်ဒါဒီမိုကရေစီအခြေခံအရန်အခြေခံကြတဲ့စံနှုန်းပဲဖြစ်တယ်လို့ကျွန်တော်မြင်တယ
်ပုံမှ66ဂါကြီးဆိုတာကတော့မြည်သူမဆိုးဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးတော့ပုံကိုတဦးကို6လန့်တောင်းယူတာအနိုင်ထက်ပြူတာမတရားတားဆီးကန့်ကွက်တာအတရေဖြတ်တာနှောက်ယှက်တာမလျော်ဩဇာတုံးတာဒါမှမဟုတ်ချင်းချောက်ချင်းပြုမယ်ဆိုရင်အဲ့ဒီသူကို၃နှစ်ထက်မပိုတဲ့ထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေဒဏ်နီယာလုံးဖြစ်စေချမှတ်စေရမယ်လို့ပြဋ္ဌာန်းထားပါတယ်ရှင်
။ဒါကတော့ NLD ပါတီဝင်ဦးမျိုးရန်အောင်သိန်းရဲ့အမှုကြောင့်သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍကိုတင်ဆက်ပေးပါမယ်။နာမည်ကြီးနေတဲ့ပုံမှန်66ဂါကြီးပြင်ဖို့လိုနေပြီလားဆိုတဲ့ခေါင်းစဉ်နဲ့သတင်းစာဆရာဦးစီသူအောင်မြင့်ကသုံးသက်တင်ဆက်ထားပါတယ်မတ်အင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ဒီတစ်ပတ်ထွက်ပေါ်လာတဲ့သတင်းတွေကထူးခြားတဲ့သတင်းတစ်ပုဒ်ကတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုသူတေသနအဖွဲ့အတွင်းရေးမှူးကိုမျိုးရန်အောင်သိန်းကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အရေးယူထားတဲ့ဆိုတဲ့သတင်းပါကိုမျိုးရန်အောင်သိန်းဟာသူ့ရဲ့ Facebook အင်တာနက်လူမှုကွန်ရက်ဆာမျက်နှာမှာတမရောကာကွယ်ရေးဦးစီးချုပ်ကိုအဖေပြက်စီတဲ့စာသားတွေရေးခဲ့တယ်ဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်ကဗိုလ်မှူးကြီးလင်းထွန်းတရားလိုပြုလုပ်ပြီးလှိုင်မြို့နယ်ရဲစခန်းမှာအမှုဖွင့်တိုင်ကြားခဲ့တာကြောင့်ဖြစ်ပါတယ်။အခုနှစ်ပိုင်းအတွင်းလူပြောသူပြောများအဲ့ဒီပုံမှန်ကိုဖျက်သိမ်းပေးဖို့ဒါမှမဟုတ်ပြင်ဆင်ပေးဖို့ဆန္ဒပြကြသည့်အထည်နာမည်ကြီးနေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲခံရတဲ့အထက် NLD တာဝန်ရှိသူတယောက်ပါလာတဲ့အတွက်ပုံပြီးစိတ်ဝင်စားဖို့ကောင်းလာတာဖြစ်ပါတယ်။အခုဒီပတ်အဲ့ဒီပုံမှန်66ဂါကြီးအကြောင်းဆွေးနွေးတင်ပြသွားပါမယ်
။မြန်မာနိုင်ငံမှာအင်တာနက်ကွန်ရက်ကိုအသုံးပြုမှုမရှိသေးခင်အချိန်တုန်းကစာမျက်နှာတွေပေါ်မှာရေးသားပုံနှိပ်ထုတ်ဝေဖြန့်ချီတာနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေတွေရှိနေနှစ်မြည်သားဖြစ်ပါတယ်။ပုံနှိပ်ထုတ်ဝေမှုတွေမှာလူတဦးတယောက်ကိုဖြစ်စေအဖွဲ့အစည်းကိုဖြစ်စေအတရေပြက်စေတဲ့ထိခိုက်နစ်နာအောင်ရေးသားဖော်ပြရဲဆိုရင်နစ်နာတယ်လို့ယူဆသူတွေအသုံးပြုလို့ရှိတာကတော့ပုံမှန်900အတရေဖြတ်မှုပါပဲ ဒီပုံမှန်အရပြစ်မှုကျူးလွန်ကြောင်းတရားရုံးကအမိန့်ချခဲ့ရင်ထောင်ဒဏ်ငွေဒဏ်ချခံရနိုင်ပါတယ်။ဒါပေမဲ့ဒီပုံမှန်ဟာရဲအရေးပိုင်တဲ့ပုံမှန်မဟုတ်တော့ဆွဆွဲခံရသူဟာအာမခံရယူပြီးတရားရင်ဆိုင်လို့ရပါတယ်။ဒါပေမဲ့နောက်ပိုင်းအင်တာနက်ကွန်ရက်ပေါ်ပေါက်လာပြီးနောက်အဲ့ဒီအပေါ်ရေးသားဖော်ပြတာတွေနဲ့ပတ်သက်လို့ကတော့ပုံမှန်900ဟာအကျုံးမဝင်တယ်လို့ဖြစ်သွားစေပါတော့တယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းပြီးခဲ့တဲ့နှစ်ပိုင်းတွေကစမိုဘိုင်းဖုန်းအသုံးပြုမှုမြင့်တက်လာတာနဲ့ဤတူမိုဘိုင်းဖုန်းအင်တာနက်ကနေလူမှုကွန်ရက်စာမျက်နှာအသုံးပြုမှုကလည်းဘယ်ခေတ်ဘယ်ကာလနှစ်ကမှမတူအတော်လေးကိုတွင်ကျယ်လာပါတယ်။Facebook လို့အင်တာနက်စာမျက်နှာတွေပေါ်မှာကိုပိုင်စာမျက်နှာတွေကိုလွတ်လွတ်လပ်လပ်ထူထောင်ခွင့်ရကြသလိုလွတ်လွတ်လပ်လပ်ကြီးလည်းရေးသားလာကြပါတယ်။ဒီတစ်ခါထုံးစံအတိုင်းမမမကန်ဆွဆွဲတာတွေတစ်ဖက်သားနှစ်နာအောင်ဖန်တီးတာမျိုးတွေလည်းရှိလာပါတယ်။အဲ့ဒီလိုပြဿနာတွေအတွက်မြန်မာနိုင်ငံမှာပြဋ္ဌာန်းပြီးသားဥပဒေနှစ်ခုရှိနေတာပါ။2004ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေနဲ့နောက်ပိုင်းပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေဖြစ်ပါတယ်။အဲ့ဒီတည်းကမှလူပုဂ္ဂိုလ်အဖွဲ့အစည်းစသဖြင့်နစ်နာစေတယ်လို့ယူဆရင်အမှုဖွင့်တိုင်တန်းနိုင်တာက Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှ34ဂါကြီးနဲ့ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနှစ်ခုရှိနေပါတယ
်။တကယ်တော့အဲ့ဒီဥပဒေနှစ်ခုပုံမှန်နှစ်ခုဟာနာမည်ကသာကွဲလွဲပေမဲ့တရားစွဲတိုင်တန်းလို့ရတဲ့အချက်ကတော့အတူတူပါပဲ။ Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှန်34ဂါကြီးမှာအဖွဲ့အစည်းတစ်ခုခုသို့မဟုတ်ပုဂ္ဂိုလ်တစ်ဦးကိုထိခိုက်နစ်နာစေရန်ဖြစ်စေ၊ဂုဏ်သိက္ခာကျဆင်းစေရန်ဖြစ်စေ၊သတင်းအချက်လက်ကို Electronic နည်းပညာဖြင့်ပြုလုပ်ခြင်း၊ပြုပြင်ခြင်းသို့မဟုတ်ပြောင်းလဲခြင်း၊ထို့သို့ပြုလုပ်ခြင်း၊ပြုပြင်ခြင်းသို့မဟုတ်ပြောင်းလဲခြင်းပြုလုပ်ထားသည့်သတင်းအချက်လက်ကိုဖြန့်ချီခြင်းဆိုပြီးပြဋ္ဌာန်းထားပါတယ်။အလားတူဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးမှာဆိုရင်လဲဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးအား6လတောင်းယူခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအသေးဖြတ်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာသုံးခြင်းဒို့မဟုတ်ချင်းချောက်ခြင်းဆိုပြီးပြဋ္ဌာန်းထားပါတယ်။တိုင်တန်းတရားစွဲလို့ရတဲ့ပြဋ္ဌာန်းချက်ချင်းတူပေမဲ့ပြစ်ဒဏ်ကျတော့မတူပါဘူး။လူတစ်ယောက်ဟာ Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှန်34ဂါကြီးနဲ့ပြစ်မှုထင်ရှားစီရင်ခံရရင်ငွေရန်ကျပ်သိန်း90ကနေတရားကြားချမှတ်ရမယ်လို့ပြဋ္ဌာန်းထားပြီးအမှုရင်ဆိုင်နေရချိန်အာမခံယူလို့ရပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အရေးယူတရားစွဲခံရပြီဆိုရင်တော့သုံးနှစ်ထက်မပိုတဲ့ထောင်ဒဏ်ဒါမှမဟုတ်ထောင်ဒဏ်နဲ့ငွေရန်ချမှတ်ခံရနိုင်ပြီးအမှုရင်ဆိုင်နေရချိန်မှာအာမခံယူလို့မရပါဘူး
။ဒီလိုအာမခံပေးလို့ရမရအခြေအနေပြည်တံအခြေအနေကွဲပြားသွားတာကြောင့်အခုနောက်ပိုင်းအင်တာနက်စာမျက်နှာတွေမှာအတရေဖြတ်ခံရသူတွေအနေနဲ့ပုံမှန်66ဂါကြီးကိုအသုံးပြုတိုင်တန်းတရားစွဲတာပိုလှုပ်လာကြသလိုတစ်ဖက်သားကိုချင်းချောက်လိုခြင်းနစ်နာစေလိုခြင်းအပြင်လေပုံမှန်66ဂါကြီးနဲ့တိုင်တန်းဆွဆွဲတာမျိုးလှုပ်လာကြတာတွေ့ရပါတယ်။လူတစ်ယောက်ကိုပုံမှန်34ဂါကြီးနဲ့တိုင်တန်းသည်ဖြစ်စေ66ဂါကြီးနဲ့တိုင်တန်းသည်ဖြစ်စေရဲစခန်းနဲ့တရားရုံးတွေကလုံရမယ့်တိကျတဲ့လှုပ်ထုံလုံနည်းတွေပြဋ္ဌာန်းထားတာတော့မရှိသေးပါဘူး။လက်ရှိကျင့်သုံးနေတဲ့ပုံစံကမြို့နယ်ရဲစခန်းဟာပုံမှန်66ဂါကြီးနဲ့တိုင်တန်းမှုရှိလာရင်တိုင်တန်းသူဆွဆွဲခံရသူတိကျစီခေါ်ယူစစ်ဆေးပါတယ်။နောက်ခရိုင်အဆင့်ကိုတင်ပြပြီးညွှန်ကြားမှုရှိရင်မြို့နယ်ဥပဒေရုံးစီကအကြံတောင်းပါတယ်။နောက်ဆက်သွယ်ရေးဝန်ကြီးဌာနစီတင်ပြပါရယ်ခွင့်ပြုချက်ရပြီဆိုရင်တိုင်တန်းခံရသူကိုဖမ်းဆီးတရားရုံးတင်ပါတော့ရယ်ပြဿနာကပုံမှန်66ဂါကြီးနဲ့တရားရုံးတင်မယ်ဆိုရင်ဖမ်းဆီးအချုပ်ထဲကနေထုချေရတာကြောင့်ဆွဆွဲခံရသူတွေအလုံးကိုနစ်နာပါရယ်မှတ်တမ်းတွေကိုပြန်ကြည့်လိုက်ရင်2015ခုနှစ်မှာရန်ကုန်တိုင်းအတွင်းအဲ့ဒီပုံမှန်နှစ်ခုနဲ့တိုင်တန်းမှုစုစုပေါင်းအမှု30လောက်ပဲရှိပြီးပုံမှန်34ဂါကြီးကတော့ပုံများနေပါတယ်2016ခုနှစ်ရောက်တော့နှစ်တဝက်မှာကိုပဲအမှု60နီးပါးရှိလာပြီးအဲ့ဒီတည်းမှာပုံမှန်34ဂါကြီးနဲ့ငားမှုပဲရှိပါတော့တယ်ကျန်တာအားလုံးကပုံမှန်66ဂါကြီးနဲ့ဖြစ်နေတာပါအ
ားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင် online ပေါ်ရေးသားဖော်ပြမှုတွေနဲ့ပတ်သက်ရင်ဥပဒေတော့ရှိရပါမယ်ဒါပေမဲ့နင်းနာမှုပုံစံတစ်မျိုးတည်းမှာကိုပဲတိုင်တန်းတရားစွဲနိုင်မဲ့ဥပဒေနှစ်ခုရှိနေတာအဲ့ဒီနှစ်မျိုးထဲမှာမှပုံမှန်66ဂါကြီးဟာဆွဆွဲခံရသူဘယ်သူကိုမဆိုအလွန်နစ်နာစေတာဒါကြောင့်လေအခုနောက်ပိုင်းလူတချို့အဖွဲ့အစည်းတချို့ကအဲ့ဒီပုံမှန်ကိုချိန်ချောက်လိုမှုနစ်နာစေလိုမှုအတွက်အသုံးပြုလာတာစတဲ့နောက်ဆက်တွဲပြဿနာတွေဖြစ်ပေါ်လာစေတာဖြစ်ပါတယ်ဒီကနေ့တစ်ဆင့်လွတ်လပ်စွာရေးသားထုတ်ဖော်ခွင့်ကိုပါကြီးကြီးကျယ်ကျယ်ထိခိုက်လာနေတဲ့အနေအထားကိုလည်းတွေ့မြင်နေရပါတယ်
ဒီအတွက်ပုံမှန်66ကကြီးပြထန်းချက်ကိုအမြန်ဆုံးပြုပြင်သင့်နေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ထုတ်လွှင့်ပေးမှာကတော့မြန်မာပြည်ကပေးစာဆိုတဲ့ကဏ္ဍဖြစ်ပါတယ်။မအေးတန်တဲ့ကြောကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေ၊ Facebook ပေါ်ကအမှတ်ချက်စကားတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့မြန်မာဒေသသောရရှင်တွေအတွက်မြန်မာသချင်းလေးတပုတ်နဲ့မြစ်တာတိလက်ဆောင်ပေးဖို့မှာဖြစ်ပါရဲ့ရှင်။အခုတော့ VOE အစီအစဉ်ကိုနားဆင်ပြီးရေးလာတဲ့သောရရှင်မြင့်စောရဲ့စာကိုဖော်ပြပေးစီမှာနေ။ VOE ဝိုင်းတော်သားတွေကျမ်းမာပြောရှင်ကြပါစေ။ VOE သတင်းတွေကို Radio ကရော online မှာပါအမြဲတစေနားထောင်ပါနဲ့တဲ့။ Video file တွေလည်းကြည့်ပါရဲ့။အင်္ဂလိပ်လိုတင်ပြပေးတဲ့မြန်မာသတင်းတွေကိုပြန်ပြီးကောက်နှုတ်ဖော်ပြပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။အကြံပြုချင်တာတစ်ခုကတော့သတင်းအသံဖိုင်တွေကို Facebook မှာမြန်မြန်တင်ပေးစေချင်ပါတယ်။အပိုင်းလိုက်ဥပမာဆိုရင်မြမအရေးသုံးသက်ချက်ဆိုရင်တစ်ပိုင်း၊သူယုံကြည်ရာဆိုရင်တစ်ပိုင်း၊အဘဆင်ကဏ္ဍတွေတစ်ပိုင်းဒီလိုအသံတွေကိုပိုင်းပြီးတော့တင်ပေးစေချင်ပါတယ်လို့ပြောပါတယ်။ဟုတ်ကဲ့ပါရှင်။ကျမတို့ VOE မြန်မာပိုင်းရဲ့ဒီ website စာမျက်နှာပေါ်မှာအဲ့လိုမျိုးအသံပိုင်းတွေကိုခွဲခြားပြီးတော့တင်ထားပေးပါတယ်နော်။နောက်ပြီးတော့ဒီ Facebook စာမျက်နှာပေါ်မှာလဲ website ပေါ်မှာတင်ထားသမျှအသံဖိုင်တွေကိုထပ်ပြီးတော့ Facebook မှာထပ်လွှင့်ပြီးတော့ဖော်ပြပေးပါရရှင်။ဟိုဒီသောရရှင်ကတော့ကြည့်ရတာဒီကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်အစဆုံးကိုနားဆင်ပုံရပါတယ်။အဲ့ဒီအစီအစဉ်ကိုနားဆင်ပြီးတော့အဲ့ဒီအသံတွေကိုဖြတ်တောက်ပြီးတော့တင်ပေးပါဆိုလို့ဟုတ်ကဲ့။ကျမတို့အဲ့လိုမျိုးဖြတ်တောက်ပြီးတော့ခဏအလိုက်တင်ထားပေးရလဲရှိပါတယ်လို့။ Video သတင်းတွေကိုလည်းဒီအစီအစဉ်အရှိန်ကြီးတဲ့ကနေပြီးတော့အသေးစိတ်ဖြတ်တောက်ပြီးတော့သူရဲ့ခန္ဓာနဲ့သူသူ့ရဲ့သတင်းလိုက်တီးကြစီပိုင်းခြားတင်ပေးတာလည်းရှိပါတယ်လို့ပြောချင်ပါတယ်ရှင်။နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဦးဝင်းဦးဆိုတဲ့သောရရှင်ကတော့သတင်းတွေနေ့တိုင်းဖတ်ပါတယ်တဲ့။သတင်းတွင်းနဲ့အတူအားကစားပုံရိပ်လေးတွေပါတင်ပေးစီချင်ပါတယ်။အမြဲတမ်းအားပေးနေပါတယ်လို့ပြောလာပါတယ်။ဟုတ်ကဲ့ပါရှင်။ကျွန်တော်တို့ဒီ VOE မြန်မာပိုင်း Facebook စာမျက်နှာမှာတော့အားကစားသတင်းအထူးသဖြင့်ဥရောပကဘောလုံးသတင်းတွေကိုတော့ရရရသလိုတင်ထားပေးပါရနော်။နောက်ပြီးတော့ကျမတို့အပတ်စဉ်ကဏ္ဍအဖြစ်နဲ့လည်းအားကစားအစီအစဉ်ရုပ်မြင်သံကြားမှာလည်းအပတ်စဉ်အားကစားအစီအစဉ်အနေနဲ့တင်ဆက်ပေးနေပါရရှင်။အခုသောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။နိုင်ငံတော်သမ္မတကြီးနဲ့ကာချုပ်ကြီးများတည်စေခြင်းလို့ပါဆိုပြီးတော့ရေးလာတဲ့အမှတ်606အချိန်မြန်တရင်ကမခံနိုင်တဲ့စစ်တီများဆိုပြီးတော့ရေးပို့လာတဲ့ရင်ဖွင့်စာကိုပြောပြပေးကြပါမယ်။နေပြည်တော်တိုင်းပြည်သားကြောင့်တွင်ကတက်မှာဖြစ်နေတဲ့အဖြစ်တွေအထက်လူကြီးတွေကြည်စေဖို့ပါဆိုပြီးဒီတော်ရရှင်နဲ့ရေးလာပါတယ
်အထက်ကိုဖားအောက်ကိုဖိပြီးစစ်တီရဲမေတွေကိုထောင်သားကျွန်းအစေခံလောက်တောင်တန်ဖို့မထားငါလူကြီးငါသဘောခိုင်းနာလို့ဆိုပြီးထင်တိုင်းကျဲနေလိုက်တာကိုကျွန်တော်တို့စစ်တီတွေနဲ့ရဲမေတွေအားလုံးတနေ့တည်းရဲ့မှစိတ်မချမ်းသာနိုင်စရာတွေနေ့စဉ်နဲ့အမျှကြုံနေရပါတယ်ခင်ဗျာဒါတွေကိုအထက်လူကြီးများနဲ့တကွကာချုပ်ကြီးများကတကယ်ပဲမသိလို့များလားခင်ဗျာလမ်းပန်းဆက်သွယ်ရေးကလည်းဝေးနေတော့ပို့လို့ထင်တိုင်းကျဲပြီးငါမယားငါသားငါဆွေမျိုးအတွက်ပဲအလေးထားပါတယ်ကျွန်တော်တို့တက်ရင်နဲ့စစ်တီရဲမေတွေကိုတော့သူ့ကောင်းနဲ့ရှိတယ်လို့တော့မထင်ပါဘူးဗျာဒါရီအားလုံးကို VOA ကနေတဆင့်အများသက်ဆိုင်ရာဌာနသိစေဖို့တင်ပြလိုက်ပါတယ်
ဒါကတော့အမှတ်606အချင်းမြန်တင်ရင်းမှာဖြစ်နေတဲ့ကိစ္စတွေအထက်လူကြီးတွေသိစေခြင်းလို့ပါဆိုတော့မခံနိုင်တဲ့အစ်စ်တွေရေးပို့လာပါတယ်ဆိုတဲ့စာကိုဖော်ပြပေးတာဖြစ်ပါတယ်။စီးပွားရေးတုံးလို့အရင်ကတတ်မှတ်ထားတဲ့ကားလေးတွေကများသောအားဖြင့်မိသားစုသုံးမဲ့ဖြစ်နေတာမလို့ရင်မှတ်ပုံတင်တဲ့အကြိမ်ရေးကိုရှော့ချပေးစေခြင်းပါတယ်ဆိုပြီးတော့ရင်ဖွင့်လာတဲ့ 660cc pickup နံပါတ်အနက်ကစီးကြသူများဆိုတဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင
်။ 660cc pickup နံပါတ်အနက်ကားငယ်တွေရှင်မှတ်ပုံတင်တာကိုတစ်နှစ်တစ်ချိန်စာနှစ်နှစ်တစ်ချိန်ဆောင်ရွက်ခွင့်ပြုစေချင်ပါတယ်မိသားစုသွားလာရေးအတွက်မော်တော်ကားဝယ်စီးကြတဲ့နေရာမှာငွေကလည်းမတက်နိုင်ကားထားဖို့နေရာအခက်အခဲလည်းရှိပြီးတော့ 660cc pickup ကားတွေကစီစားလဲတက်တာလို့ဒီကားလေးတွေကိုဝယ်စီးကြရတာပါစီချွေတာလည်းရောက်လို့နိုင်ငံတော်အတွက်တောင်အကျိုးရှိလို့ပြောလို့ရပါတယ်ပြည်ပကနေတည်တင်းရတဲ့နိုင်ငံသားငွေတက်တာစီတာပေါ့နော်ဒါပေမဲ့အဲ့ဒီကားလေးတွေကိုစီးပွားရေးသုံးလို့စီးပွားကအရင်တည်းကသတ်မှတ်ထားခဲ့တာဆိုတော့အဲ့ဒီကားတွေကိုတစ်နှစ်တစ်ချိန်ရှင်မှတ်ပုံတင်လောက်ရမယ်လို့သတ်မှတ်ထားတာပါတကယ်ဆိုရင် 660cc pickup နံပါတ်အနက်ကားငယ်အတွေမှာအများစုကအိမ်စီးကားတွေဖြစ်ပါတယ်ခင်ဗျာဒါကြောင့် ဒီ 60cc pickup နံပါတ်နဲ့ကားငယ်တွေကိုရင်းမှတ်ပုံတင်ခြင်းကိုနှစ်နှစ်တစ်ချိန်ပဲလုပ်ခိုင်းပါလို့ VO ကနေတစင်တင်ပြရပါတယ်ခင်ဗျာ
ဒီကားတွေကဒီစီးပွားရေးလုပ်ငန်းသုံးမဟုတ်ဘဲနဲ့ကိုယ်ပိုင်အတွက်အများကဒီမိသားစုအရေးအတွက်အသုံးပြုကြတာမလို့တနှစ်ကိုတစ်ခါမှတ်ပုံတင်ခြင်းမပေးပြရစေနဲ့ဆိုပြီးဒီကားပိုင်ရှင်တွေကနေပြော VO ကတစင်ရင်းဖွင့်လာတာဖြစ်ပါတယ်ရှင်သောရရှင်တွေရဲ့ပေးစာတွေဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်ဒီတစ်ပတ်တော့မြန်မာတေးချစ်သောရရှင်တွေအတွက်ဝိုင်းစုခိုင်သိန်းအခုနောက်ဆုံးတစ်လောကပဲထွက်သွားတဲ့ဂါဆိုတဲ့အခွေရေကဂါဆိုတဲ့တခြင်းလေးကိုမြစ်တာတေးလက်ဆောင်ဖြစ်နေထုတ်လွှင့်ပေးချင်ပါတယ်ရှင်ဝိုင်းစုခိုင်သိန်းနဲ့အတူစနဲကအားဖြည့်ပြီးတည်ဆူပေးထားတာဖြစ်ပါတယ်သောရရှင်တွေဒီတခြင်းတစ်လေးကိုနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးနော်ရောက်ပြီရောက်ပြီရောက်ရောက်ဒီနေ့တူစနေကအဖြစ်တည်ဆူထားတဲ့ခါဆိုတဲ့သင်ကိုနားဆင်ကြကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေ၊ရင်းဖွင့်စာတွေနဲ့တည်သချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။အဖို့ရွှေအောင်ပြင်းနဲ့အုတ်တော့ဆောင်ရဲ့ဘောပဲရှောက်ကဲလို့ဝီတချောင်းခဲအထာတယ်မပြောင်းလဲရာသီဥတုကောင်းဆဲလည်းလည်းမရှိဆွဲချိုးနဲ့ကြာတောင်းဟဲမုန်းခွင့်ကောင်းမောင်းခဲစောတပြုတ်နဲ့ညတော့ဆောင်ရန်ဖိုင်တော်ဟုတ်တယ်။ဦးနေဝင်းတို့အုပ်စုတွေကမော်မချုံနဲ့ကောင်းမလေးတွေကောင်းမလာလိုက်တဲ့ဒီပေါ်လုံးတယ်။မရှိတဲ့ရှိတာကုန်ချာချာchallenge in the moon wa wa wanna get what it go ga 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 in the arm of your cold ya ya got to show the shit open me ga da ya ya need to love the get is bound to your supposed to say that johnny johnny no my time will be my goal again say a little plus on me say la nyong ja me ga do ke don't know the goal again got it got it got it got it got it
ခုနားဆင်ကြရတာကတော့မတ်အီတန်နာကျော်စီစဉ်တင်ဆက်တဲ့မြမပီရပေးစာကဏ္ဍအစီအစဉ်ဖြစ်ပါတယ်။ View American အတန်ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့အပတ်စဉ်ကဏ္ဍတွေကိုကြားကြရမှာပါ။ View ကို email ကနေတဆင့်ဝေဖန်အကြံပြုလိုတယ်၊တည်တချင်းတောင်းလိုတယ်၊စာရေးဆက်သွယ်ခြင်းနဲ့ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါရခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီသောတာရှင်တို့အခုဆက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပန်းရဲ့တနင်္လာနေ့မနေ့ဖက်ထုတ်လွှင့်ချက်ရဲ့ဒုတိယပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်လိုင်းတူမီတာ32 kHz 632ညာလိုင်းတူမီတာ40 kHz 4433ညာတို့အပြင်လိုင်းတူမီတာ50 kHz 5999နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကပါတိုးချဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာဖြစ်တယ်လို့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါတော့မယ်။ဒီလိုရှိပါရခင်ဗျာ။တော်လာရှင်များခင်ဗျာအရင်ဆုံးတော့မြမရေးရာဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။မြမနိုင်ငံမှာကျန်းမာရေးခဏအတွက်အသုံးစရိတ်တွေတိုးမြင့်တုံးဆွဲနေပြီးတော့ပြည်သူတွေအတွက်ကျန်းမာရေးဆောင်ရှောက်မှုအတွက်ပုံမှန်ကောင်းမွန်အောင်စတင်လှုပ်ဆောင်ပေးနေပြီဖြစ်ပါတယ်ဒါပေမဲ့ရေရှိခိုင်မာတဲ့ကျမ်းမာရေးစောင့်ရှောက်မှုပုံစံတစ်ခုရဖို့ကတော့အချိန်တော်ကြာယူပြီးတော့လှုပ်ဆောင်ရအောင်မယ်လို့လွှတ်တော်နှစ်ရစလုံးရဲ့ကျမ်းမာရေးကော်မတီဥက္ကဋ္ဌတွေကပြောပါတယ်မြန်မာနိုင်ငံနဲ့ကိုက်ညီတဲ့ကျမ်းမာရေးပုံစံတစ်ခုပေါ်ထွက်ဖို့အတွက်ဆန်းစစ်လေးလံမှုတွေပြုလုပ်နေတယ်လို့ပြည်သူလူထုရဲ့ကျမ်းမာရေးအတွက်လည်းပုံစံသစ်နဲ့လှုပ်ဆောင်နေပြီဖြစ်တယ်လို့ဆိုပါတယ်အမျိုးသားလွှတ်တော်ရဲ့ကျမ်းမာရေးကော်မတီဥက္ကဋ္ဌပမောက္ခဒေါက်တာတန်းဝင်းပြည်သူ့လွှတ်တော်ကျန်းမာရေးကော်မတီရဲ့ဥက္ကဋ္ဌပမောက္ခဒေါက်တာဆန်းရွှေဝင်းတို့ကို VOA မြန်မာပိုင်းရဲ့ဌာနမှူးဦးတန်းလွင်ထွန်းက Washington DC VOA Studio မှာတွေ့ဆုံမေးမြန်းထားတာကိုတင်ဆက်လိုက်ပါရစေ။နားဆင်နိုင်ကြပါပြီခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုမြန်မာနိုင်ငံရဲ့ကျန်းမာရေးစီမံစောင့်ရှောက်မှုလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့အတွက် Washington DC မြို့တော် VOA American အသံ TV Studio ထဲမှာရောက်ရှိနေတဲ့သူတွေကတော့အခုကျွန်တော်ရဲ့ဘေးဘက်မှာရှိနေတဲ့သူကမြန်မာနိုင်ငံအမျိုးသားလွှတ်တော်ရဲ့ကျန်းမာရေးဆိုင်ရာကော်မတီဥက္ကဋ္ဌဗမောက္ခဒေါက်တာဦးတန်းဝင်းပါ။ဟုတ
်ကဲ့
။နောက်ဒီဘက်အစွန်ကဆရာကတော့ပြည်သူ့လွှတ်တော်ရဲ့အမျိုးသားဒီကျမရေးဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌဒေါက်တာဆန်ရွှေဝင်းပါခင်ဗျာအခုလိုလာရောက်တဲ့အတွက်ဟိုကျေးဇူးမင်းမြန်ွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်အဲ့တော့အဓိကအဖြစ်တော့ကျွန်တော်တို့စတင်တာကဒီမြန်မာနိုင်ငံရဲ့ကျမရေးစီမံစောင့်ရှောက်မှုလုပ်ငန်းတွေနဲ့ပတ်သက်လို့ပေါ့နော်အခုအစိုးရအသစ်နဲ့လွှတ်တော်တက်လာပြီးရဲ့ဟိုနောက်ပိုင်းမှာပေါ့နော်အခုဒီ6လအတွင်းမှာဟိုထူးခြားတဲ့တိုးတက်မှုလေးတွေရှိခဲ့ရင်ဒါလေးတွေကိုအရင်ဆုံးကျွန်တော်ပြောပြပါလားခင်ဗျာဆရာကပဲစတင်ကောင်းမယ်ထင်ပါတယ်ဟုတ်ကဲ့
အစိုးရတဲ့တက်လာတဲ့အချိန်မှာတော့အခုကဝန်ကြီးကျမကြီးဝန်ကြီးဒေါက်တာဦးမြင့်ထွေးဦးဆောင်ပြီးတော့ကျမကြီးဝန်ကြီးဌာနလှုပ်ရှားနေပေါ့ထူးခြားမှုနေတော့တကယ်တမ်းပြောရရင်တော့တိတ်ထူးထူးခြားခြားကြီးတော့အကြောင်းလဲပါမှမရှိသေးပါဘူးခင်ဗျဟု
တ်ကဲ့အဲ့တော့ဟိုဒီလိုလွှတ်တော်200စလုံးနဲ့ပတ်သက်နေရဲဆိုတော့ကျွန်တော်အဓိကမေးချင်တာအထူးသဖြင့်ဒီဘတ်ဂျက်ရေးရာကြီးကိစ္စနဲ့ပတ်သက်တော့အဲ့အဲ့ဒါနေနဲ့ပတ်သက်လို့ရှိရင်ဘာတွေများထူးခြားမှုရှိလဲ
ဘတ်ဂျက်ရေးရာတော့အခုဒုတိယ6လပတ်အတွက် budget ကိုတော့ပြန်လဲစစ်စစ်တာအခုပြီးခဲ့တဲ့ဒီအခုလက်ရှိသုံးနေ1956 budget ကပြီးခဲ့တဲ့အစိုးရကဆွဲသွားတာ哦ဒါပေမဲ့ဒီ6လ budget review ကိုတော့ကျွန်တော်တို့ဒီလွှတ်တော်အသေးသေးကနေပြီးတော့ committee တွေကနေပြီးတော့မှသက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ budget တွေကိုစစ်စစ်ရပါတယ်စစ်စစ်ဖို့အဖွဲ့လေးတွေဖွဲ့ပါတယ်အဲ့ဒီမှာတော့ကျွန်တော်တို့ကျန်းမာရေးနဲ့ပညာရေး budget အနေနဲ့တော့ကျွန်တော်တို့ကဘာမှဖြတ်တောက်တာမျိုးမလုပ်ဘဲနဲ့ဒါကျွန်တော်တို့အခုအစိုးရရဲ့မူဥဆောင်ပါတီရဲ့မူအနေနဲ့ကျွန်တော်မဖြတ်မတောက်ခင်းနဲ့ဟောကျွန်တော်တို့ခွင့်ပြုလိုက်ပါတယ်ကျန်တဲ့ဝန်ကြီးဌာနတွေမှာတော့ဖြတ်တာတွေပြင်တာတွေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီ budget ကိစ္စတွေကိုပြောရဲဆိုတဲ့နေရာမှာအခုမြန်မာနိုင်ငံမှာကကျန်းမာရေးအသုံးစရိတ်နဲ့ပတ်သက်လို့ပေါ့နော်ဒါကအသုံးစရိတ်ကဟိုတခြားဘေးပတ်ဝန်းကျင်နိုင်ငံတွေနဲ့ရှင်လိုက်ရင်ရောတကမ္ဘာလုံးနဲ့ရှင်လိုက်ရင်ပါပေါ့နော်တော်တော်လေးကိုအသုံးစရိတ်ကနည်းနေသေးတယ်ဆိုတော့ဆရာတို့ရဲ့ဒီအခုလွှတ်တော်တက်တန်းမှာအဲဒါဟိုပို့ပြီးတော့တိုးတက်မှုတွေရှိလာအောင်အဲဘယ်လိုရွေချက်ထားပြီးလှုပ်ဆောင်မှုဟိုပြန်ပြီးတော့ညှိနှိုင်းမှုဟိုစီစဉ်နေတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာလက်ရှိကတော့ကျွန်တော်တို့က GDP ရဲ့ 1% အောက်နည်းနည်းလေးနဲ့ကျွန်တော်ပေးနေပါတယ် government expenditure ရဲ့ 4% လောက်တော့ကျွန်တော်တို့ပေးနေတယ်ဒါပေမဲ့လို့ကမ္ဘာကျန်းမာရေးဖွဲ့ရဲ့ရည်မှန်းချက်ကတော့ at least GDP ရဲ့ 5% လောက်ဒီတက်ဖို့လို့တက်ခါကြတော့ဒီလက်ရှိ budget ကတော့ပြီးခဲ့တဲ့ဆိုရချခဲ့တဲ့ budget ဖြစ်ပါတယ်အခုလာမယ့် budget အစ်စ်ကိုကြာရင်တော့ကျွန်တော်တို့ကဒါတွေကိုတိုးတက်ပြီးတော့ရရှိအောင်ကျွန်တော်တို့အများကြီးဆွေးနွေးတိုင်ပင်နေပါတယ်ခင်ဗျ
အဲ့တော့ကျွန်တော်တို့ကဒီတာမန်လူတွေနားလည်နိုင်အောင်ပေါ့နော်အကြမ်းပြင်းအပြင်ပေါ့နော်မြန်မာနိုင်ငံမှာဟိုအစိုးရအနေနဲ့ လူတူးချင်းစီအတွက်ကျန်းမာရေးကိုကြံ့ဝေတစ်နှစ်ကိုဘယ်လောက်လောက်နှုန်းနဲ့တုံးနေတယ်လဲခင်ဗျ။
အခုကဒေါ်လာနဲ့တွဲမှာဆိုရင်12ဒေါ်လာနဲ့15ကျားတော့ရှိတဲ့ခါကျတော့ကျွန်တော်1000ခွဲလောက်ထိတုံးနေတဲ့ပုံပဲရှိပါတယ်ပါဟက်ပေါ့ခင
်ဗျ။တူး
ချင်းကိစ္စဟု
တ်ကဲ့အဲ့ဒါကဒီအိန္ဒိချင်းနိုင်ငံတွေအထူးသဖြင့်ထိုင်းနိုင်ငံပေါ့ကျွန်တော်တို့အနည်းဆုံးဆိုရင်ရှင်းလိုက်ရဘလို့ရှိမလဲခင်ဗျ။
တော်တော်ကွာပါတယ်ခင်ဗျ။သူတို့က300ကျော်လောက်ထိတုံးပါတယ်
အဲ့ဒါဒေါ်လာ
300ဒေါ်လာ300ကျော်လောက်ရှိတော့
အိန္ဒိချင်းထိုင်းနိုင်ငံမှာကဒေါ်လာ300လောက်တုံးတယ်ကျွန်တော်တို့ကအခုလက်ရှိအားဒေါ်လာ75လောက်ရှိတယ
်
ဒါပေမဲ့ကျွန်တော်တို့အခုဟိုပြောကြရမယ်ဆိုရင်ပေါ့နော်ဒီ budget ကဟို400ခိုင်နှုန်းကနေပြီးတော့အခုဟိုဟိုရည်မှန်းချက်အရ100ခိုင်နှုန်းထိတက်တယ်ပဲထားပါအောင်နော
်ဟုတ်ကဲ့
မြန်မာနိုင်ငံကအထူးသဖြင့်ဒီ GDP ဟိုပြည်တွင်းဝင်ငွေ
ဟုတ်ကဲ့
under ကိုနည်းတဲ့နိုင်ငံဆိုတော့ရာခိုင်နှုန်းဘလောက်တက်တဲ့အိန္ဒိယနိုင်ငံဖြစ်တဲ့ဒီဒေါ်လာ300ကိုမှီဖို့ဆိုတာကမဖြစ်နိုင်တဲ့လောက်ပဲဟုတ်ကဲ
့ချက်ချင်းကတော့မဖြစ်နိုင်သေးပါဘူးခင်ဗျချက်ချင်းအချိန်တခုယူအောင်ပါဟု
တ်ကဲ့အဲ့တော့ဒါက budget ပိုင်းပေါ့နော
်ဟုတ်ကဲ့
ဒါပေမဲ့ဒီကျန်းမာရေးစီမံစောင့်ရှောက်မှုလုပ်ငန်းမှာ
ဟုတ်ကဲ
့အခုကျွန်တော်တို့နားလည်သလားပေါ့နော်1988မတိုင်ခင်တော့ဆိုလို့ရှိရင်ဆရာတို့လည်းသိပါတယ်ဒါဟိုနိုင်ငံတော်ကနေပြီးတော့ socialist စနစ်နဲ့နိုင်ငံတော်ကနေပြီးတော့ဟိုပံ့ပိုးပေးတဲ့ကျမကြီးဆောက်ရှောက်မှုအဲ့ဒီနောက်ပိုင်းမှာဈေးမျှပေးဆိုပြီးတော့ဈေးကွက်စီးပွားရေးနဲ့အညီဖြစ်လာတယ်အခုကျွန်တော်တို့ဒီဒီမိုကရေစီအစိုးရလက်ထက်မှာလက်ရှိကျင့်သုံးနေတဲ့စနစ်ကိုဘယ်လိုနာမည်ပေးရမလဲခင်ဗျာဒါဈေးမျှပေးပဲလားဘယ်လိုနာမည်လို့ပြောမလဲကျွန်တော်တို့
လက်ရှိဒီပြီးခဲ့တဲ့အစိုးရလက်ထက်မှာတော့ကျွန်တော်တို့ဈေးမျှပေးစနစ်ကိုမလုပ်ဖို့ဆိုပြီးတော့ပြောထားပါတယ
်ဟုတ်က
ဲ့မလုပ်ဘဲနဲ့ကျွန်တော်တို့ FOC ပေါ့လေ Free Medical Care Free of Charge ဆိုပြီးတော့ဈေးုံနေအားလုံးမှာဈေးဝပစ္စည်းအားလုံးကိုကျွန်တော်တို့ပေးနေပါတယ်ခင်ဗျာဒါမဲ့ဒါကလည်းပဲလောလောဆယ်မှာအဆင်ပြေနေရဆိုရေရှည်မှာတော့ကျွန်တော်တို့တည်တံ့မှု sustainable issue ကတော့ကျွန်တော်တို့အများကြီးရှိတယ်ဒါလေးလည်းကျွန်တော်ပြန်ပြီးတော့လေ့လာသုံးသပ်နေပါတယ်
။ဟုတ်ကဲ့အဲ့ဒါစိတ်ဝင်စားစရာပါ
။ဟုတ်ကဲ့
ဟိုဈေးအမြဲစနစ်ကနေပြီးတော့ဒီလုံးဝအခမဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ဆိုတာကအရင် socialist စနစ်ကပုံစံမျိုးပြန်သွားခဲ့တာဒါသမ္မတဦးသိန်းစိန်လက်ထက်
ဟုတ်ကဲ့ပါ budget တွေတော့အများကြီးတိုးပစ်လိုက်တာအဲ့ဒီတော့အရင်တော့ဆို 1% လောက်ပဲရှိပါတယ်ကျွန်တော်တို့အစိုးရ3ဈေးက100ခန်းလုံးလို့ရှိတာနဲ့400ခန်းလုံးတော့ဒီတိုးပေးလိုက်တယ်။တိုးပေးတဲ့အများစုကတော့ကျွန်တော်တို့ဒီ FOC လူနာစီရဆေးဝါးရရှိရို့အဓိကထားပြီးဆောင်ရွက်ခဲ့တာဖြစ်ပါတယ်။လောလောဆယ်တော့ဒီတိုင်းလေးပဲဆက်ဆောင်ရွက်နေပါတယ်။
အဲ့တော့ဆရာကအထူးသဖြင့်ဒီကုသရေးပညာရေးဘက်မှာလည်းတော်တော်လေးဟိုဆောင်ရွက်လာတယ်ဆိုတော့အဲ့ဒီစနစ်ကလက်ရှိအားဖြင့်ပြည်လည်လို့ပြောလို့ရမှာကျွန်တော်တို့အနေနဲ့ကတော့များသောအားဖြင့်တော့သတင်းတွေမှာကြားနေရတာပေါ့နော်။ဟိုလူဟိုဆေးရုံတွေမှာစေဝါးတွေအခမဲ့ပေးတယ်စောင့်ရှောက်မှုပေးတယ်ဆိုရင်လည်းအခြေခံစေးပစ္စည်းအားစလုံလောက်တဲ့အနေအထားမျိုးမှမရှိဘူးနောက်ပြီးတော့ဟိုစမ်းသပ်မှုတွေပေါ့နော်နည်းနည်းဈေးစကားများမဲ့စမ်းသပ်မှုတွေဆိုရင်လည်းလုံမပေးနိုင်တဲ့အနေအထားတွေရှိနေတယ်ဆိုတော့ဒီစနစ်ကဒီပုံတိုင်းပဲဆက်သွားမှာလားခင်ဗျအ
ဲဒီပုံတိုင်းသွားဖို့တော့ရည်ရှိမှာကြတော့ခုန sustainability ပေါ့ထိမ့်သိမ့်နိုင်မှုကမလွယ်ကူပါဘူးမပြည့်စုံတွေကတော့ဒီစေဝါးတွေအခမဲ့အထူးသဖြင့်ဒီပြည်ပလူနာဌာနမှာပေါ့နောက်တစ်ခါခွဲတဲ့စိတ်တွေဆင်းရုံတက်တယ်ဆိုရင်လည်းပဲတော်တော်များများရရှိတဲ့အတွက်ပြည်သူတွေဘက်ကတော့ဝန်သားကြအဆင်ပြေတာပေါ့ဒါပေမဲ့လက်တွေ့မှာကြတော့ဒါကိုရေရှည်ထိန်းထားဖို့ဒီဗန္ဒာရေးချင်းတွေကမဖြစ်နိုင်ပါဘူးနောက်တစ်ချက်ကကြတော့လေဟိုခုလောလောဆယ်မှာကိုကဒါနဲ့တူတူတစ်ဖက်ကပြည်သူတွေကိုကျွန်တော်တို့ဈေးတွေစေဝါးတွေပေးလိုက်တယ်ဆေးရုံတွေမှာအားကိုးလာတာဝန်သားစရာဖြစ်ပြီးမယ်ဆေးရုံတွေမှာတော်တော်ကြီးကိုအဲ့တော့ဝန်ဖိစီးသွားပါတယ်ဝန်ဖိစီးလာတဲ့အတွက်ကြောင့်တစ်ဖက်မှာကျွန်တော်တို့ကတိုးလာတဲ့လူနာတွေနဲ့ညှတတဲ့ကျမကြီးဝန်ထမ်းတွေပေါ့ဆရာဝန်တွေသူနာပြုတွေကအသိမရှိသေးတဲ့အတွက်အဲ့ဒီထက်မှလည်းပို့ပြီးတော့တစ်ဖက်နဲ့တစ်ဖက်အမြင်ဆောင်တာလေးတွေတင်းမာမှုလေးတွေဖြစ်လာပါတယ
်
နောက်တစ်ချက်ကကြတော့လေဒီပြည်သူတွေကမျောလင်းချက်ကအများများတာကိုအဲ့တော့ဆရာခုနမေးသလိုမျိုးပဲဆေးရုံရောက်လာပြီဆိုရင်ကိုဘာမှဝယ်စရာမလိုတော့ဘူးလို့ထင်နေကြတယ်တမန်ရိုက်ရိုက်ဘာစမ်းသပ်မှုပဲလို့လို့ဘာမှပေးစရာမလိုတော့ဘူးလို့ထင်နေကြတယ်တကယ်တမ်းကဟိုဘတ်ဂျက်ခွင့်ပြုသလောက်ပဲဆေးရုံတရုံကြီးရဲ့သူတို့ရှိတဲ့အင်အားနဲ့လုပ်ရတာဖြစ်တဲ့အတွက်အကုန်လုံးကိုတော့လွှမ်းခြုံပြီးပေးနိုင်တာမဟုတ်သေးဘူးအဲ့ဒီအချိန်မှလည်းပဲပြည်သူတွေကနေပြီးတော့မှကျွန်တော်တို့ကျမကြီးဝန်ထမ်းဆရာဝန်ဆရာမတွေအပေါ်မှာအမြင်ဆောင်တာလေးတွေဒါကိုဘာကြောင့်မပေးနိုင်တော့ဘာကြောင့်သူကြတော့မရတာတော့ဆိုတာမျိုးလေးတွေလည်းဖြစ်လာတဲ့အတွက်ဒါရေရှည်တော့နိုင်ငံတကာမှလည်းဘယ်နိုင်ငံမှမှအစအဆုံးဟိုဆရာပြောသလိုကျွန်တော်တို့ socialist ခေတ်တုန်းကပေးခဲ့တယ်ဆိုတော့ကလည်းပေးတယ်သာပြောတာပါအကုန်လုံးပေးနိုင်တာမှမဟုတ်တာပဲ
အ
ဲ့တော့နိုင်ငံတကာမှလည်းမပေးနိုင်ပါဘူးမပေးနိုင်တဲ့အတွက်တကယ်တမ်းဆိုတော့ဒီဘဏ္ဍာရေးကျမကြီးအသုံးစိတ်ဘဏ္ဍာရေးအတွက်ကိုတခြားနည်းနဲ့ပေါ့
ဟို
ဖြည့်ဆည်းဖို့တော့လိုတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာဟိုအထူးသဖြင့်ဟိုမဘရီနိုင်ငံဗြိတိန်နိုင်ငံမှာဆိုလို့ရှိရင် NHS ဆိုတဲ့ system နဲ့ဒီနိုင်ငံတော်ကဟိုပေးရတာအပြင်ကိုလူလူကဟိုလာကတွေကနေပြီးတော့ထဲ့ဝင်ပေးရတဲ့ဟိုဟိုဟာလေးတွေကောက်ခံလေးတွေနဲ့ပြန်ပြီးတော့လူမှုဖွံ့ဖြိုးရေးကိုဟိုတ ကြောက်ကြံပြီးတာရှိပါတယ်ဟိုအလားတူပဲဟိုအင်ဂျင်နိုင်ငံတွေမှာဆိုလို့ရှိရင်လည်းသူပြင်ထိုင်းနိုင်ငံမှာဆိုလို့ရှိရင်ဒီ safety net လို့ခေါ်တဲ့ဒီလူမှုဖူလုံရေးအဓိကကြတဲ့ကျန်းမာရေးကိစ္စမှာဟိုအာမခံကြီးကြိုတင်ထဲဝင်ပြီးတော့ဟိုတန်ဖိုးမှုတွေလုပ်နေတာတွေ့ရပါတယ်အဲ့လိုစနစ်မျိုးကကျွန်တော်ကြားမိလက်တော့ကတော့2009ခုနှစ်လောက်တုန်းကနေတူတယ်မြန်မာနိုင်ငံမှာကျန်းမာရေးအာမခံစနစ်ထားဖို့ဆိုပြီးတော့
ဆက်ခဲ့ပါတယ်
ပြောခဲ့တာရှိတယ်အဲ့ဒါကရောအခုဘယ်လိုအခြေအနေရောက်နေပြီလဲခင်ဗျာ
တိတ်ပြီးတော့ကျွန်တော်ဟို functional ဖြစ်တယ်ပေါ့နော်တေချာအလုံးဖြစ်နေတဲ့အဆင့်မရောက်ပါဘူးကျွန်တော်တို့တောင်တေချာမသိပါဘူးအဲ့တော့မြန်မာနိုင်ငံမှာကျတော့ဒီဗန္ဒရေးကလူမှုဖူလုံရေးကတော့ဒါကျွန်တော်တို့ကလေးကလေးရှိတာပေါ့ဒါပေမဲ့တကယ်တမ်းလူမှုဖူလုံရေးကသူလွှမ်းခြုံနိုင်တာကလည်းဒီဝန်တန်းနေဒီ formal sector ခေါ်တာပေါ့အဲ့တော့ဒီ
အစ
ိုးရဝန်ထမ်းနဲ့ကုမ္ပဏီဝန်ထမ်းတွေလောက်ဆိုတော့ဒါတကယ်တက်ကနေနှစ်ရာခိုင်နှုန်းလောက်ပဲရှိပါတယ်အဲ့တော့ကျွန်တော်တို့စီမှာဝန်ထမ်းဆိုတာလဲဒီ informal sector ပို့ပြီးတော့များတာ哦ဆိုတော့သူတို့အတွက်လည်းလွှမ်းခြုံမှုမရှိပါဘူးဟိုအင်္ဂလိပ်စနစ်ကတော့ NHS ကတော့တကယ်တမ်းကျွန်တော်တို့ကဒီဝင်ငွေခွန်တွေကနေကိုအကုန်လုံးလွှမ်းခြုံပြီးတော့လုပ်ပေးတာပေါ့ခင်ဗျအခုကျွန်တော်တို့ဒီမှာကမ္ဘာပတ်မှာလာပြီးတော့ကျွန်တော်တင်နန်းဆွေးနွေးပေါ့လေတက်ရောက်နေရှေ့ရတာကာလမှာလည်းဒါတွေပဲဆွေးနွေးကြတာနိုင်ငံတကာမှာဒီလွှမ်းခြုံနိုင်မှုတို့ကတခြားစနစ်တွေအများကြီးလိုပါသေးတယ်အဲ့တော့နိုင်ငံတကာပုံစံမှာလည်းသူတို့လည်းအခက်အခဲတွေရှိတယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာကျတော့တောက်လျှောက်လုံးကအစိုးရဘတ်ဂျက်ကပဲတုံးတယ်ဒီလူမှုဖွံ့ဖြိုးရေးဆိုတာနည်းနည်းလေးပဲလွှမ်းခြုံမှုရှိတဲ့အတွက်ကြံတဲ့ဟာကိုဘယ်ကနေပြီးတော့ဒီကျန်းမာရေးအသုံးစိတ်ဟိုလုပ်မလဲရိုးရိုးလဲရိုးရိုးအစိုးရဘတ်ဂျက်တိုးပေးရုံနဲ့လည်းလွှမ်းခြုံနိုင်မှာလည်းမဟုတ်ပါဘူးအဲ့ဒီအတွက်မှာဘယ်လိုလုပ်မလဲဆိုတာကိုတော့ဒါဆက်လက်ပြီးတော့ဆွေးနွေးစဉ်းစားကြရမှာပါ
ဟုတ်ကဲ့ခင်ဗျအဲ့တော့ဆရာတို့အနေနဲ့ဒီအခုလောလောဆယ်လွှတ်တော်မှာကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်နဲ့ရောပဲအမျိုးသားလွှတ်တော်မှာရောပြည်သူလွှတ်တော်မှာရောဟိုလွှမ်းမိုးနေတဲ့လွှတ်တော်ပေါ့နော်အဲ့တော့မူဝါဒပိုင်းဆိုင်ရာမှာတော့ဟိုအငင်းခုံတွေဖြစ်လာမယ်လို့တော့ကျွန်တော်တို့အနေနဲ့ယူဆစရာမရှိဘူးဒါပေမဲ့လည်းလာပြီးခဲ့တဲ့6လတာကာလအတွင်းမှာဆရာတို့ရဲ့ဒီကျမ်းမာရေးကော်မတီတွေဒါမှမဟုတ်လို့ရှင်လဲဒီကျမ်းမာရေးဘက်ကိုစိတ်ပါဝင်စားရှိတဲ့လှုပ်တော်ကိုယ်စားလှယ်တွေအနေနဲ့ကျမ်းမာရေးစီမံဆောက်ရှောက်မှုမူဝါဒပိုင်းဆိုင်ရာမှာအပြောင်းလဲတွေတစုံတရာလုပ်ဖို့ဟိုရေးဆွဲလာတာတွေတင်ပြလာတာရှိပြီလားခင်ဗျ
ကျွန်တော်တို့ဆွေးနွေးပွဲတွေတော့လုပ်ဖြစ်ပါတယ်ခင်ဗျဆွေးနွေးပွဲကတော့ကျွန်တော်၄ချိန်၅ချိန်လောက်အထိလုပ်ပါတယ်ကျွန်တော်တို့မြောက်ပဲဥဆောင်ပြီးတော့ကျွန်တော်လွတ်တော်ကိုယ်စားလှယ်များတွေကကျွန်တော်တို့ရဲ့ကျန်းမာရေးကော်မတီဝင်တွေရဲ့သူသမီးတော့ကျန်းမာရေးကဏ္ဍဆရာဝန်တွေသွားပဲဆိုင်ရာဆရာဝန်တွေတီကုဆရာဝန်တွေပေါ့လေဒါတွေနဲ့တော့ကျွန်တော်ဆွေးနွေးပွဲ၄ခါလောက်ကျွန်တော်လုပ်ပြီးပါပြီ
တ
ိုးတော်လည်းဓာတ်ကြီးကိုပြောင်းလို့ကတော့ကျွန်တော်တို့အနေနဲ့ဓာတ်ရိုက်ပြောင်းလို့တော့မရအောင်ကျွန်တော်တို့ကအကြံပြုရမှာပေါ့ဆိုရဖွဲ့ကနေပြီးတော့မူဝါဒပြောင်းဖို့ဓာတ်တွေလည်းလုပ်နေပါတယ်အဲ့တော့ကျန်းမာရေးဝန်ကြီးဌာနကလည်းအခုလောလောဆယ်မှာတော့ဆရာဦးမြင့်ထွေးကတော့ကျွန်တော်ပြည်သူကျန်းမာရေးပါရဂူအနေနဲ့ကျွန်တော်ဥဆောင်လာတာပေါ့လေဒါလည်းထူးခြားမှုတစ်ခုပါပဲခင်ဗျအရင်ခါတိုင်းကတော့ကျွန်တော်တို့ကတမရောအရာရှိတွေရဲ့တော့အထူးကုဆရာဝန်ကြီးတွေဥဆောင်လာတဲ့နှစ်ပေါင်းများပါပြီပြည်သူ့ကျန်းမာရေးကဘုမဥဆောင်လာတာဖြစ်တဲ့အတွက်ဆရာအနေနဲ့လောက်ကန်ကြာစီတာလေးအများကြီးပဲလုပ်နေပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ပြည်သူ့ကျန်းမာရေးစီမံကိန်းခေါ်ပါတယ
်ဟုတ်ကဲ့
National Health Plan ပေါ့လေအဲ့ဒါကိုတော့အခုပုံစံသင့်နဲ့ကျွန်တော်တို့လောလောဆယ်လုပ်နေပါတယ်ခင်ဗျအရင်တော့ကတော့နိုင်ငံတကာထောက်ပံ့ခြင်းပေါ်မှာမူတည်ရတာဖြစ်တဲ့အတွက်
ဟုတ်ကဲ့
နိုင်ငံတကာရဲ့ပုံစံအတိုင်းပဲကျွန်တော်တို့လုပ်ရပါတယ်အခုကတော့ကျွန်တော်တို့ကုပြည်တွင်းပတ်စံနေလဲအများကြီးရမယ်လို့ကျွန်တော်သိနေတဲ့အတွက်ပြည်တွင်းရလိုအပ်ချက်တွေကိုကျွန်တော်တို့ကအခုဆွေးနွေးနေဆဲဖြစ်ပါတယ
်
ဒီမှာလေး area ကြီး၄ခုပေါ့လေ
ဟုတ်ကဲ့
တခုကတော့ကျွန်တော်တို့ကျမ်းမာရေး၃စိတ်ပတ်သက်တယ်ကျမ်းမာရေးဝန်ထမ်းအင်အားနဲ့ပတ်သက်တယ်ဒီကျမ်းမာရေးဝန်ဆောင်မှုလုပ်ငန်းတွေနဲ့ပတ်သက်တယ်ပြီးတော့အခြေခံအဆောက်အုံတွေနဲ့ပတ်သက်တယ်ဒီ၄ခုကိုတည့်ပြီးတော့ကျွန်တော်တို့စားပြီးတော့လုံနေပါပြီလုံတဲ့ခါမှလည်းအရင်တော့ကတော့ပက်ဆံမထည့်ဘူးခင်ဗျဟုတ
်ကဲ့
ဟိုပြောရတာတော့ sky is the limit ပေါ့လေဒါပေမဲ့ပက်ဆံတစ်ခုမှမရှိဘူးအခုကတော့ costed plan ပေါ့လေဒီဥစားကိုဒါလုံရင်ဘယ်လောက်ကုန်မလဲဟိုကလုံရင်ဘယ်လောက်ကုန်မလဲစသဖြင့်အဲ့ဒါကိုတော့အခုလောလောဆယ်လုံနေပါတယ်ခင်ဗျဟုတ
်ကဲ့
ပထမတစ်ကြိမ်ပြီးပြီးကျွန်တော်၄ကြိမ်ဆက်လုပ်ဖို့ရှိပါတယ
်ဟုတ်ကဲ့အဲ့တော့စိုးစိုးကဆရာပြောတဲ့ထက်လို့ကျွန်တော်တို့ဟိုလူမှုဖူလုံရေးရဲ့ဟိုကာကွယ်စောင့်ရှောက်ပေးမှုကိုလွှမ်းခြုံနိုင်မှုပေါ့နော်အဲ့ဒါကဟိုတကယ် formal sector ဥမာအပြင်တမရော်သားတွေအစိုးရဝန်ထမ်းတွေဒီလောက်ပဲရှိခဲ့ရတာနေပြီးတော့အခုအပြင်ပမှာအခုရှိနေတဲ့ကုမ္ပဏီဝန်ထမ်းတွေရောဒါမှမဟုတ်တာမန်လက်လုပ်လက်စားတွေပါဟိုထဲ့ဝင်ပြီးတော့ပါဝင်လာနိုင်အောင်ဒါကျန်းမာရေးအာမခံလုပ်ငန်းပေါ့နော်အဲ့ဒါမျိုးကဘယ်တော့လောက်မှဖြစ်လာနိုင်မလဲအဲ့လိုစီမံဆရာဆိုတော့ဟိုပြောတဲ့စီမံချက်တွေဆွေးနွေးတဲ့အထက်မှာအဲ့လိုစီမံချက်တွေပါလာခင်ဗျဟု
တ်ကဲ့လူမှုဖူလုံရေးကတော့အရင်တုန်းကတော့ကျွန်တော် formal sector ဝန်ထမ်းတွေပဲပေါ့လေအခုကတော့တို့ရဲ့မိသားစုတွေ
ဟုတ်ကဲ့
။နဲ့အစိုးရဝန်ထမ်းအားလုံးပါနေအောင်လည်းအခုဆောင်ရွက်နေပါတယ်ခင်ဗျ။ချက်ချင်းတော့ဒီကောလှုပ်လို့မရသေးဘူးခင်ဗျ။ဒါဆိုတော့ဒါကြီးကတော်တော်လေးကိုကျေပြန့်နေပြီးတော့ပညာရှင်တွေလည်းလိုသေးတယ်။အားလုံးပဲပံ့ပိုးကူညီမှုလည်းလိုသေးတယ်ဆိုတော့လှုပ်တာတော့အခုချက်တော့ချက်နေပါတယ်။
ဟုတ်ကဲ့
။ပထမဆုံးကတော့မိသားစုတွေပါလာအောင်ပေါ့။ enroll လုပ်ထားတဲ့လူတွေရဲ့မိသားစုတွေပါလာအောင်လုပ်တာပြီးလို့ရှိရင်တော့ဂျန်နဲ့ဝန်ထမ်းတွေအားလုံးပါလာအောင်ဆိုကျွန်တော်လုပ်တယ်တမတော်တော့တည်တံသူတို့ပဲသူတို့ကသူတို့တည်တံလို့
ဟုတ်ကဲ့ဒီလိုပေါ့လေဟိုအခုဆိုလို့ရှိရင်ဗမာပြည်မှာဟို public ကလုပ်ငန်းတွေကများလာပြီ
ဟို
အလုတ်ကိုင်းခွင်လန်းဆိုတာလေဟိုကြပန်းလုပ်မဲ့အစားလာကန်နဲ့ကုမ္ပဏီတွေကနေပြီးရဲ့ကိစ္စတွေရှိလာနေပြီဆိုတော့အဲ့လိုတခြားနိုင်ငံတွေမှာလို့ဒီလိုအလုပ်ငန်းတစ်ခုရပြီဆိုရင်ကျန်းမာရေးအတွက်တည်တံဖယ်ထားပြီးကုမ္ပဏီကထဲဝင်ပေးတာတို့ဒါမှမဟုတ်လူကိုယ်တိုင်ကပဲ voluntarily ပေါ့နော်ဟိုဝယ်ထားတာတို့ဒါမျိုးတွေရာရောအဲ့ဒါမျိုးတွေလုပ်ဖို့အတွက်ကောဗမာနိုင်ငံမှာဘာအခက်အခဲရှိနေလဲခင်ဗျာ
လောလောဆယ်တော့အဲ့ဒီအစည်းအဝေးနဲ့မလုပ်နိုင်သေးတာပေါ့အခက်အခဲဆိုတာတဲ့ဒီအစည်းအဝေးစီစဉ်ဆောင်ရွက်ဖို့လိုပါတယ်ခုထိတော့ဒါကိုဘာမှအဲ့ဒီဘက်ကကျွန်တော်သိသလောက်ဟိုအရွေးမရှိသေးဘူးပေါ့ဒီ National Health Plan အခုဆွေးနွေးပွဲတွေအခုကျွန်တော်တို့ပြန်သွားရင်ကို90နေကျွန်တော်တို့ workshop တခုကျွန်တော်တို့ဆွေးနွေးပွဲတက်ကြရမှာပါအဲ့တော့အဲ့ဒီနေရာနေပြီးတော့မှလမ်းကြောင်းလေးတွေပေါ်လာရင်တော့ဆရာပြောသလိုပဲကျွန်တော်လည်းသဘောတူတယ်ဒီကုမ္ပဏီတွေဘာတွေများလာပြီဖြစ်တဲ့အတွက်အဲ့ဒီဝန်ထမ်းတွေစီကနေပြီးတော့တနည်းတစ်ပုံထဲဝင်ငွေတွေနဲ့အဲ့ဒါတခုပေါ့နောက်တစ်ခုကကျတော့ကျွန်တော်နိုင်ငံတကာမှာကျတော့လေဟို Sin Tax လို့ခေါ်တဲ့ဒီဥပမာဆေးလိပ်တို့အရက်တို့အဲ့ဒီကနေပြီးတော့မှဟိုခုံကောက
်
ကောက်တယ်ကောက်ပြီးတော့မှဒီဒါကျမကြီးထိခိုက်တဲ့ကိစ္စတွေကျမကြီးအတွက်ဖြစ်တဲ့အတွက်အဲ့ဒီအခွန်ကောက်တွေကိုလည်းပဲကျမကြီးအတုံးစိရံပေါ်ငွေတွေကိုတည်တံ့တဲ့နိုင်ငံတော်ရဲ့ budget ထဲကိုအားလုံးအတွက်မဟုတ်ဖဲနဲ့ကိုပေါ့နော်ဥပမာလောလောဆယ်ဆိုတော့အခုမြန်မာနိုင်ငံမှာကျွန်တော်တယ်လီဖုန်းဟိုခေါ်ဆိုခါတွေရတဲ့အကောက်ခွန်တွေဆိုရင်ဒါကိုပညာရေးအတွက်တည်တံ့သုံးနေတာရှိနေပြီဆိုတော့အဲ့ဒီမျိုးလေးတော့ကျွန်တော်တို့ကျမကြီးဝန်ထမ်းတွေဘက်ကကျမကြီးဌာနဘက်ကဆိုတော့ကျွန်တော်တို့ကတော့အဲ့ဒီလမ်းကြောင်းတစ်ခုကိုလည်းကျွန်တော်တို့ဟိုမျှော်လင့်ပါတယ်ဒါလည်းဖြစ်လာနိုင်စရာအကြောင်းတစ်ခုလို့ထင်ပါတယ်ဘာလို့လို့ဆိုတော့ဒီဗန္ဒရေးရံမုံကိုရှာဖို့ကလိုတာဟိုနိုင်ငံတော်ဘတ်ဂျက်နဲ့ပဲဖြစ်မှာမဟု
တ်ဘူးဒီနိုင်ငံတော်ဘတ်ဂျက်နဲ့ကတော့ဘလိုနည်းနဲ့မှာတော့ဟိုအဆင်ပြေမယ်အရေးရှိလဲတည်တတ်နိုင်မယ်မထင်ဘူးခ
င်ဗျ
အထူးသဖြင့်ပေါ့နော်ကျွန်တော်တို့ကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေအကြောင်းဆွေးနွေးပြီဆိုလို့ရှိရင်ကုသရေးနဲ့လက်တွေ့လုပ်နေတဲ့ကိစ္စလေးတွေလောက်ကိုအဓိကအာရုံထားနေကြတယ်လို့ကျွန်တော်အနေနဲ့ရေးပြရသုံးသပ်ပါတယ်ခင်ဗျာအထူးသဖြင့်ဟိုမှာဆရာဝန်တွေမလောက်တာစေဝါမပြည့်စုံတာဒီအကြောင်းတွေကိုပဲတော်တော်များများအဓိကထားပြီးပြောနေကြတာကျွန်တော်တွေ့ရပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာအခြေခံကြတဲ့ဒီကျန်းမာရေးနဲ့ပတ်သက်တဲ့မူဝါဒစောင့်ရှောက်မှုမူဝါဒပြုပြင်ပြောင်းလဲမှုတစ်ခုလုံးကိုဟိုဆွေးနွေးနေတာဆရာတို့ရှိပေမဲ့ပြင်ပမှာဒီကိစ္စတွေကိုတခြားပညာရှင်တွေနဲ့ခေါ်ယူပြီးတော့တိုင်ပင်ဖို့အခုဆိုလို့ရှိရင်ဆရာတို့လည်းအခုဟိုကမ္ဘာပံကိုရောက်လာပြီးတော့ဒီကိစ္စမျိုးတွေဆွေးနွေးတယ်ဆိုတော့ဒါပြီးလို့ရှိရင်နောက်ပိုင်းမှာဒီလိုကြည်ကြည်ပြတ်ပြတ်တိုင်ပင်လာမယ်ဖိတ်ခေါ်လာမယ်အပိုင်းတွေရှိသလားခင်ဗျာအထူးသဖြင့်ပေါ့နော်ကျန်းမာရေးဆိုတာကဆရာဝန်တွေကြီးပဲလုပ်လို့ရတဲ့ကိစ္စမဟုတ်ဘူးလေစီမံကိန်းနဲ့ပတ်သက်တဲ့ဟိုကျွမ်းကျင်တဲ့လူတွေလည်းလုပ်တယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာတို့အနေနဲ့ဟိုနောက်ထပ်ဟိုဆရာတို့ရဲ့မျှော်မှန်းချက်ကလေးကိုတစ်ချက်လေးရှင်းပြပေးပါ
ဦးရှိပါတယ်ခင်ဗျာကျွန်တော်တို့ဒါတွေကနိုင်ငံတကာပံ့ပိုးမှုနေတဲ့ဆိုကမ္ဘာပံကမ္ဘာကျန်းမာရေးအဖွဲ့ UNICEFUNFPA ပြီးတော့ကျွန်တော် 3MDG စသဖြင့်နောက်တော့ JICA ကနေပြီးတော့ပံ့ပိုးတာတွေလည်းအများကြီးရှိပါတယ်ဒါကပြပပါဟုတ
်ကဲ့
ပြည်တွင်းအနေနဲ့ကတော့ကျွန်တော်တို့ကစဉ်းစားရမှာခုနဆရာပြောသလိုပဲကုသရေးပိုင်းနေမှာလေပြည်သူ့ကျန်းမာရေးလုပ်ငန်းတွေလည်းကျွန်တော်တို့အများကြီးစဉ်းစားရမှာပ
ါ
စဉ်းစားတဲ့ခါကျကျွန်တော်တို့လူဦးရေရဲ့80ရာခိုင်နှုန်းကကြီးလက်ဒေတာတွေဖြစ်တယ်ပြီးတော့ခက်ခဲတဲ့ဒေတာတွေအတွက်လည်းကျွန်တော်တို့ကအများကြီးစဉ်းစားရတယ်ပြီးတော့ conflict area တွေအတွက်လည်းစဉ်းစားပါတယ
်
ဒါနဲ့ပတ်သက်ပြီးသူသဖြင့်ခက်ခဲတဲ့ဒေတာတွေမှာတော့ကျွန်တော်တို့ဆရာဝန်တွေကိုအမှတ်လျှော့ခေါ်တယ်သူနာပြုဆံမတွေကိုအမှတ်လျှော့ခေါ်တယ်ကျေးလက်ကျမ်းမာရေးမှုတွေကိုလည်းအမှတ်လျှော့ခေါ်တယ်ဒါမျိုးတွေလည်းကျွန်တော်လုပ်နေပါတယ် conflict area မှာကြာတော့သွားရတာနည်းနည်းခက်ပါတယ်အဲ့တော့ဒီအစိုးရအနေနဲ့ဒီ ethnic health organization လို့ခေါ်တဲ့အဖွဲ့တွေနဲ့လည်းစတင်ပြီးတော့ပူးပေါင်းဆောင်ရွက်နေတာတွေရှိနေပါတယ်ခဲ့အဲ့တော့ဒါလေးတွေကတော့ကျွန်တော်တို့ကောင်းတဲ့ဘက်ကိုကျွန်တော်တို့သွားနေတဲ့အရွေးတွေလို့ပဲကျွန်တော်တို့ကနားလည်ထားပါတယ်
ဟုတ်ကဲ့ဆရာဟုတ်ပါရောဗာတခြားပ
ါဘာဒီဆရာမင်းရဲ့မူဝါဒအနေနဲ့ပတ်သက်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းဒါဟိုမူဝါဒတွေစာတမ်းတွေထွက်ပြီးထားပြီးဖြစ်ပါတယ်အဲ့ဒီပေါ်လဲအခြေခံပြီးတော့ကျွန်တော်တို့ကဆွေးနွေးစဉ်းစားကြတာတွေရှိပါတယ်ခင်ဗျအဲ့တော့ဟိုနောက်တစ်ချက်ကကြတော့အစဉ်ဆက်အားဖြင့်ဟိုဆိုရှယ်လစ်ခေတ်ကလေးရောအခုဒီဘက်မှာဘတ်ဂျက်တိုးလာရင်တဲ့အချိန်မှာပဲဖြစ်ဖြစ်အများစုကဆရာပြောသလိုပဲဒီ tertiary hospital တွေပေါ့ဆေးရုံကြီးတွေမြို့ကြီးကဆေးရုံတွေအတွက်ပဲဇောင်းပေးတာများနေတယ်အဲ့ဒီမှာလဲဟိုဆေးဝါးတွေဝယ်တဲ့အပြင်အဆောက်အုံစောက်တာတွေလိုတော့လဲလိုတာပေါ့လေဒါပေမဲ့ဆေးရုံကြီးတွေစောက်တာပစ္စည်းအသစ်ကြီးတွေအကောင်းကြီးတွေဝယ်တာများနေပြီးတော့တကယ်တမ်းကကြတော့လိုအပ်တာမြို့နယ်အခြေခံတဲ့ဒီ primary health care ပါအခြေခံစောင့်ရှောက်မှုအဲ့တော့မြို့နယ်ဆေးရုံတွေနောက်တစ်ခါသူ့လက်အောက်မှာရှိတဲ့ဒီတိုက်နယ်ဆေးရုံတွေကျမရဲ့ဌာနတွေပေါ့အဲ့ဒီမှာဖြည့်တင်းဖို့အဲ့ဒီမှာစေဝါရောလူအင်အားရောနောက်တစ်ခုကကျတော့အဲ့ဒီမြို့နယ်တွေအထူးသဖြင့်ဒီအစုံဖြစ်တဲ့ဒီတိုက်နယ်စေယုံတွေမှာကျွန်တော်ဆရာဝန်တွေရောက်ဖို့ရောက်ရင်လည်းသူတို့နေပြောအောင် ဟိုဖန်တီးပေးဖို့ပေါ့ဆိုတော့လစာတော့ဒါကျွန်တော်တို့အစိုးရဝန်ထမ်းတွေဖြစ်တဲ့အတွက်တခြားအစိုးရရာရှိတွေနဲ့ဒန်းတူအခြေခံလစာတူတယ်ဆိုပေမဲ့လည်းကြံတဲ့ပံ့ပိုးမှုပေါ့ဥပမာလေးထိုင်စရာအိမ်လိုမျိုးဟိုသွားလာရေးအတွက်အဲဓာတ်စီဘိုးပဲဖြစ်ဖြစ်ဖြည်းစည်းရိတ်ပဲဖြစ်ဖြစ်ဆိုတော့အဲ့ဒါမျိုးတွေနဲ့
လည်းကြက်ပြီးတော့ကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကလည်းအချိန်တလောက်ပဲရတယ်ဆိုတော့ဒီကိစ္စကိုလာပြီးတော့ရှင်းပြပေးတဲ့အတွက်ဆရာဦးတန်ဝင်းရောဆရာဦးဆန်းရွှေဝင်းရောကျေးဇူးတင်ပါတယ်ဟုတ်ကဲ့ကျေးဇူးတင
်ပါတယ်ကျေးဇူးတင
်ပါတယ်ဟုတ်ကဲ့
ကျေးဇူးပ
ါမြမကျမ်းမာရေးကဏ္ဍအလားလာတွေနဲ့ပတ်သက်ပြီးတော့အမျိုးသားလှုပ်တော်ကျမ်းမာရေးကော်မတီဥက္ကဋ္ဌပမောက္ခဒေါက်တာတန်ဝင်းနဲ့ပြည်သူ့လှုပ်တော်ကျမ်းမာရေးကော်မတီဥက္ကဋ္ဌပမောက္ခဒေါက်တာဆန်ရွှေဝင်းတို့ကို VOA မြန်မာပိုင်းရဲ့ဌာနမှဦးတန်းလွင်ထွန်းတွေ့ဆုံမေးမြန်းတင်ဆက်ထားတဲ့မြမရေးရဆွေးနွေးကအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ခုတော့ကဘာတလွှားထူးခြားဆန်ပြအစီအစဉ်ကိုဆက်လက်ပြီးတော့တင်ဆက်ပေးပါမယ်။မက်ခင်ဖြူထွေးနဲ့ကိုလွင်ငင်းရန်တို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတလောင်းတွေဖြစ်ကြတဲ့ဒေါ်နယ်ထရမ့်နဲ့ဟယ်လရီကလင်တန်တို့ရဲ့ရုပ်ပြောင်ပုံတွေအယုတ်ကြီးတစ်ခုကိုအင်္ဂလန်မှာမီးရှို့ပြီးတော့မီးပုံပွဲဆင်နွှဲဖို့တည်ဆောက်ထားပါတယ်။နှစ်စဉ်နိုဝင်ဘာလ5ရက်ရောက်တိုင်းမှာ1605ခုနှစ်ကဗြိတိန်ပါလီမန်ကိုဖောက်ခွဲဖြိုချဖို့ကြံစီခဲ့တဲ့ Guy Fawkes နဲ့သူ့ရဲ့အပေါင်းပါတွေကိုဂုဏ်ပြုတဲ့အနေနဲ့ UK နိုင်ငံတော်ကမီးပွဲတွေဖောက်ကြတာပါ။အင်္ဂလန်ကန့်မြို့မှာရှိတဲ့ Edenbridge မီးပုံပွဲအဖွဲ့အစည်းကလူသိများတဲ့လူပုံတူ70မီတာလောက်မြင့်တဲ့အယုတ်ကြီးတစ်ခုကိုအဲ့ဒီဂုံပြူတဲ့အစီအစဉ်တွေကတစ်ခုအဖြစ်နဲ့မီးရှို့ဖို့အတွက်တည်ဆောက်ခဲ့ကြတာပါဒီယုတ်ထုကိုတည်ဆောက်ခဲ့တဲ့အမှုပညာရှင်တွေကတဦးဖြစ်တဲ့ Frank Shepard ကဒီနှစ်အတွက်ရွေးချယ်မှုကိုအခုလိုရှင်းပြပါဗျာ
This was an obvious choice.
Donald Trump ဟာရွေးချယ်ဖို့အလဲပူဆုံးလူတစ်ယောက်ဖြစ်ပြီးတော့သူနဲ့ပတ်သက်တဲ့ရုပ်ပြောင်တွေ၊ပကြီးတွေအများကြီးရှိတဲ့အတွက်လွယ်လွယ်ကူကူပဲရွေးချယ်ဖြစ်ခဲ့တယ်လို့ပြောပါရယ်။ Frank Shepard ကအခုလိုရုပ်ထုကြီးတွေကိုတည်ဆောက်မှုကို22နှစ်တိုင်အောင်လှုပ်လာခဲ့ပြီးတော့ဒီနှစ်မှာတော့တခြားဒေသခံအနုပညာရှင် Andrea Dins ရဲ့အကူအညီကိုလည်းယူခဲ့ပါရယ်။ Donald Trump ရဲ့ရုပ်ပြောင်ကြီးဟာ Hillary Clinton ရဲ့ခေါင်းပြက်ကြီးကိုကင်ထားတာဖြစ်ပါရယ်။ပြီးတော့ဒီမက္ကဆီကိုအလံနဲ့အုတ်ထုတ်ဆောင်းထားတဲ့လူရုပ်တွေပါတဲ့ဘောင်းမီတူကိုဝစ်ဆင်ထားပြီးအပေါ်ကကုတ်အင်ဂျင်နဲ့လေစီအနီကြားကိုလည်းဆွဲထားပါဗျ။ဒီရုပ်ကြီးကိုတော့ဒီအမေရိကန်သမ္မတရွေးကောက်ပွဲကျင်းပမဲ့ရက်မတိုင်ခင်နိုဝင်ဘာလ5ရက်နေ့မှာမီးရှို့ခဲ့တာပါရှင်။
အတန်းငယ်ရွယ်တဲ့အမျိုးသမီးတွေသာရှင်ပြိုင်လေးရှိကြတဲ့မဲရွေးပွဲတွေလိုမဟုတ်တဲ့အလှမဲရွေးပွဲတစ်ခုကိုအစ္စရေးနိုင်ငံမှာကျင်းပခဲ့ပါတယ်။နာဇီဂျာမနီတွေရဲ့ဟိုလိုကော့စ်လူမျိုးတုံးတပ်ဖြတ်မှုကြီးကနေလူမျိုးရှင်တန်ကြံရစ်တဲ့အမျိုးသမီးကြီး14ယောက်ပါဝင်ပြီးတော့နှစ်စဉ်ကျင်းပလေးရှိတဲ့၄ချိန်မြောက်အလှမဲပြပွဲကိုအစ္စရေးနိုင်ငံဟိုင်ဖာမြို့မှာကျင်းပခဲ့တာပါ။နှုတ်ခမ်းနီတွေအသေးချာဆိုးအဝတ်အစားနဲ့လက်ဝတ်ရည်စနာတွေတေချာဝတ်ဆင်ထားတဲ့သူတို့ဟာဆွေမျိုးအတိုင်းဝိုင်းတွေရဲ့အားပေးမှုတွေနဲ့အလှမယ်ပြိုင်ပွဲမှာဝင်လျှောက်ခဲ့ကြတာပါဘဝအစပိုင်းမှာကြမ်းတမ်းခက်ခဲခဲ့ပြီးအသက်80နဲ့90တဲကိုဝင်နေပြီဖြစ်တဲ့သူတို့ကိုအာယုံဆိုင်မှုနဲ့အားပေးမှုတွေလုပ်ဖို့အဓိကရည်ရွယ်ချင်းပါတာဖြစ်ပါတယ်ဒီပွဲမှာအသက်83နှစ်အရွယ်ဂျာမနီနိုင်ငံမှာမွေးဖွားခဲ့တဲ့မဲလ်ခါဂိုကာလိုအမျိုးသမီးကအသက်89နှစ်အရွယ်ဟန်ဂေရီနိုင်ငံမှာမွေးဖွားခဲ့တဲ့ကမဲလာဘန်ယေဟူဒီလိုအမျိုးသမီးကြီးတွေပါဝင်ပါတယ်။ပြိုင်ပွဲမှာတရဖူစောင်းဝင်ရတဲ့သူကတော့ရုရှားနိုင်ငံမှာမွေးဖွားခဲ့တဲ့အသက်85နှစ်အရွယ်ရှိပြီဖြစ်တဲ့အန်နာဂရင်းနစ်ဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ဖြစ်တဲ့အချိန်မှာသူဟာအသက်2ရက်သားအရွယ်သာရှိသေးတာဖြစ်ပြီးတော့နာဇီဂျာမနီတွေရဲ့လက်ထဲကနေအမေနဲ့အတူထွက်ပြေးခဲ့ရတာပါ။ဝေဖန်သူတွေကတော့ဟိုလိုကော့စ်မှာတည်ဆုံးခဲ့ရသူတွေအတွက်အမှတ်ရမှုတွေကိုအခုလိုပေါ်ပေါ်ပဲပဲဖြစ်အောင်လုပ်တဲ့အတွက်ဝေဖန်ကြပါတယ်ပါဝင်သူတွေနဲ့ဒိုင်းလူကြီးတွေကတော့ဝေဖန်သူတွေဟာပြိုင်ပွဲကျင်းပရခြင်းရဲ့ရည်ရွယ်ချက်ကိုသတိမထားမိတာဖြစ်ပြီးတော့ဒီပွဲဟာအလှအပအတွက်မဟုတ်ဘဲနဲ့အတိအမှတ်ပြုဖို့နဲ့လေးစားဂုဏ်ပြုဖို့ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ယူနိုက်တက်အရှိပိုင်းစန်ဂျီယံမြို့ကကားအသွားအလာများတဲ့မနက်ပိုင်းရုတ်တက်ချိန်မှာကလေးငယ်လေးတယောက်သူ့အယုတ်ကားလေးကိုကားလမ်းမပေါ်မှာလမ်းပြောင်းပြန်မောင်းနေတာကိုလုံခြုံရေး CCTV ကင်မရာတွေကနေတဆင့်တွေ့ခဲ့ရပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့ကြာသပတေးနေ့က၃နှစ်အရွယ်ကလေးငယ်ဟာအယုတ်ကားလေးကိုစီးပြီးလမ်းပြောင်းပြန်မောင်းနေခဲ့တာပါ။ရဲတစ်ယောက်ကအဲ့ဒီကလေးကိုလာမကယ်ခင်ကားပေါင်းများစွာသူ့ဘေးကနေဖြတ်သွားခဲ့တာကိုလည်းတွေ့နေပါတယ်။ကလေးကိုတွေ့တွေ့ချင်းလမ်းမပေါ်မှာတွားခေါ်ခဲ့တယ်လို့ရဲရရှိဟူဖန်ကနိုင်ငံပိုင်သတင်းဌာနကိုပြောပါတယ်။အဲ့ဒီနောက်မှာတော့ကလေးကိုအမေစီကိုပြန်အပ်ခဲ့ပါတယ်ရှင်။
ဒါကတော့မခင်ဖြူထွေးနဲ့ကိုလွင်ချင်းချမ်းတို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားစံပြအစီအစဉ်ဖြစ်ပါတယ်ဒီကဏ္ဍကိုတနင်္ဂနွေနေ့ညပိုင်းနဲ့အခုလိုတနင်္လာနေ့နံနက်ခင်းအစီအစဉ်တွေမှာနားဆင်နိုင်ပါတယ်ခင်ဗျာ
ရှင်ပြန်အခုလာမဲ့အင်္ဂါနေ့နိုဝင်ဘာလ10ရက်နေ့ဟာအမေရိကန်သမ္မတရွေးကောက်ပွဲနေ့ဖြစ်ပါတယ်။နိုင်ငံတကာအခင်းချင်းကမ္ဘာနိုင်ငံရေးဇက်ခုံပေါ်မှာအရေးပါတဲ့အမေရိကန်ပြည်တော်စုရဲ့သမ္မတအပြောင်းလဲသမ္မတရွေးကောက်ပွဲဟာမြန်မာအပါအဝင်ဒေသတစ်ခုနဲ့နိုင်ငံတကာကိုဘလို့ကြည့်ရရိုက်မှုရှိပါသလဲ။မြန်မာတွေဘက်ကရောအမေရိကန်သမ္မတရွေးကောက်ပွဲအပေါ်မှာဘလို့အမြင်ရှိပါလဲ။လာမဲ့အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူရဲသတင်းရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်အမြင်ကိုယ့်ဆွေးနွေးလူရာကိုယ့်မင်းမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822999လေးဖြစ်ပါတယ်။ email address က bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်မဲ့သတင်းရှင်တွေကိုကြိုဆိုပါရစေ
။နေဖာအင်္ဂါညတည်းလေးလိုင်းအစည်းအဝေးမှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ် VOE American တန်ကအခုတနင်္လာနေ့မနေ့ဖက်ထုတ်လွှင့်ပေးနေတဲ့တနာရီစာအစည်းအဝေးကိုမနေ့8နာရီကနေ9နာရီအထိလိုင်းဒိုမီတာ16 kHz 10083လိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123လို့ကနေပြန်လည်ပြီးတော့ထုတ်လွှင့်တော့မှာဖြစ်ပါတယ် VOE ကိုစာရေးသားဆက်သွယ်လို့ခြင်းရင် VOE ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။စာရိုက်ကနေပြီးတော့ဆက်သွယ်ရင်လည်းဆိုရင်တော့ VOE မြန်မာပိုင်းအစီအစဉ်စာရိုက်တက်တာမှ855ဘူစာရိုက်ကြီးကနားလန်းရန်ကုန်မြို့ဝယ်ဖြစ်ပါတယ်ခင်ဗျာ။ VOE ရဲ့ဖုန်းနံပါတ်ကတော့12923822999လေးဖြစ်ပါတယ်။တင်လာနေမနေ့ခင် VOE ရဲ့ထုတ်လွှင့်ချက်ဒီမှာကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြာရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ Democratic Party ရဲ့သမ္မတ Hillary Clinton ရဲ့နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့စဉ်ကရုံးကိစ္စတွေကိုကိုယ်ပိုင် email server မှာအသုံးပြုခဲ့တာနဲ့ပတ်သက်ပြီးနောက်ထပ်စစ်ဆေးမှုတွေမှာရာဇဝတ်မှုမြောက်တဲ့အနေအထားမျိုးမတွေ့ခဲ့ရတဲ့အတွက်သူဂျလိုင်းလာရုံးကပြောဆိုခဲ့တဲ့ဆုံးဖြတ်ချက်ကိုဘာမှပြောင်းလဲမှာမဟုတ်ဘူးလို့ FBI Director James Comey ကသူ့ရဲ့တွေ့ရှိချက်ကိုလွှတ်တော်ကိုပေးပို့လိုက်ပါတယ်။ Mrs. Clinton ရဲ့နောက်ထပ် email အသစ်တွေထပ်တွေ့ရအောင်လုံခဲ့တဲ့သတင်းနှစ်ပတ်မှာ Mr. Comey ရဲ့ကြေညာချက်ထွက်လာခဲ့ပြီးတဲ့နောက်ပိုင်းသမ္မတလောင်းနှုတ်ကိုထောက်ခံမှုအရေးအတွက်ဟာသိပ်မကွာပဲဖြစ်လာခဲ့တာပါ။American ပြည်တော်စုမှာ November 10ရက်နေ့ကျင်းပမဲ့သမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေအတွက်မဲဆန္ဒရှင်တွေမဲပေးတဲ့အခါမှာနိုင်ငံတကာကရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကမဲပေးတဲ့အခြေအနေတွေကိုစောင့်ကြည့်ကြမှာဖြစ်ပါတယ်။ဒီထဲမှာ American အစိုးရကဖိတ်ခေါ်ထားတဲ့ OAS လို့ခေါ်တဲ့အဖွဲ့ဝင်35နိုင်ငံပါတဲ့ America နိုင်ငံတိုက်နိုင်ငံများအဖွဲ့လည်းပါဝင်ပါတယ်။အဲ့ဆက်တွေ့ကြရတဲ့2014ခုနှစ်ထဲကတင်ယူထားပြီးသူတို့ဌာနချုပ်လုပ်ထားတဲ့စီးရဲနိုင်ငံမြောက်ပိုင်းကရက်ကာမြို့ကိုပြန်ပြီးသိမ်းပိုက်နိုင်ဖို့အတွက်အမေရိကန်တို့ရဲ့လေကြောင်းနဲ့စီးရဲချန်ပေးမှုတွေကိုရယူပြီးကတ်စ်တွေဦးဆောင်တဲ့စီးရဲတပ်တွေကတနင်္လာနေ့မှာစတင်ထိုးစစ်ဆင်ခဲ့ပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်ဝန်းကျင်မှာဒီရဲပိုင်းတွင်လူသေဆုံးနိုင်လောက်တဲ့ဆိုးရတဲ့လေလုညဉ့်ဉျမ်းမှုဖြစ်နေတဲ့သတိပေးချက်တွေထွက်လာတာမှအကြောင်းတွေပိတ်ထားလိုက်ရတယ်လို့ဆောက်လုပ်ရေးလုပ်ငန်းတွေလည်းရပ်ဆိုင်းထားပါတယ်။နယူးဒယ်လီတောင်ဝိုင်းမှာ WHO အဖွဲ့ကသတ်မှတ်ထားတဲ့အန္တရာယ်ရှိအမှုံပါဝင်မှုဟာစိတ်ချရတဲ့အဆင့်အောက်30ကျော်ရော့နေပါတယ်
။ထိပ်တန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာတော်တာဖြစ်ပါရခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ Mr. Aiden Udgu ဖြစ်ပါတယ်။VOE ရဲ့တနင်္လာနေ့မနေ့ချင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49 50နဲ့ Facebook စာမျက်နှာတွေကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်ကြည့်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆန်မိုးပါ
This program has come to you from the Voice of America, Washington.